Welcome to the Voice of America in Burmese.
BNDA အတွက်အကင်းဝေးတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်မတ်လ2ရက်ညနေမနေ့ပဲအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line number 30 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါနားဆင်နိုင်ပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါ။အာနာသိန်းစစ်တပ်အုပ်ချုပ်ရေးကောင်စီကဆန္ဒပြပွဲတွေဖြိုခွင်းမှုအတွင်းသတင်းသမားတွေဟာအဓိကပြစ်မှတ်ထားခံလာရပါတယ
်။ဒီကောင်လည်းထိလိုက်တာပဲပေးကြတာကတော့ပေါ်လိမ့်ခံရတာပေါ့များတယ်ပေါ့လေ။ဆိုတော့နောက်တစ်ခုကစဉ်ကန်တဲ့တနက်တွေဆိုတာလည်းဒီကျွန်တော်ပြောနေကြတာရှိတာပေါ့လေ။ GP ရောဆိုတော့ပြောနေတဲ့ဒီ GP ကနိုင်ငံမှာတုံးဝင်မပေးရဘူး။
ဒီအကြောင်းကိုတော့သတင်းတွေပြပြချင်းမကြားခင်မှာနားဆင်ရဖို့ရှိပါတယ်။အဲ့ဒီအကြောင်းနဲ့အတူမြန်မာနိုင်ငံတလွှားကအာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေ KNU နဲ့မြန်မာစစ်တပ်ကြားစီးရေးတင်းမာမှုစတာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ဒေါခင်မျိုးသက်တို့ပြောပြပါလိမ့်မယ်ခင်ဗျာ
။အင်္ဂါနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဖမ်းဆီးထားတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုချက်ချင်းပြန်ပြီးလွှတ်ပေးရေးတောင်းဆိုမှုအပါအဝင်မြန်မာအရေးဆွေးနွေးဖို့အတွက်ဒီကနေ့အင်္ဂါနေ့မှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအထူးအစည်းအဝေးတက်ကျင်းပဖို့ရှိတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကတင်းလာနေမှာပြောပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးကိုအွန်လိုင်းကနေကျင်းပမှာဖြစ်ပြီးဒီအစည်းအဝေးမှာမြန်မာစစ်အာဏာပိုင်တွေရဲ့ကိုယ်စားလှယ်ဘာတွေပြောကြမယ်ဆိုတာကိုနားထောင်ကြမှာဖြစ်ကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကလွတ်တော်မှာပြောကြားခဲ့တာပါမြမစစ်အာဏာပိုင်တွေအနေနဲ့လူသေးစီတဲ့လက်နက်တွေကိုမတုံးဖို့တောင်းဆိုလိုက်တဲ့အပြင်နောက်ထပ်သွေးမြေကြတာအကြမ်းဖက်တာနဲ့တေဆုံးတာတွေမဖြစ်အောင်အခြေအနေကိုချက်ချင်းထိမ့်ဖို့လည်းပြောပါတယ်ရဲတွေရဲ့အကြမ်းဖက်နှိမ်နင်းမှုတွေကြောင့်ဆန္ဒပြပြည်သူအ ਨੇ ဆုံး18ယောက်ထဲမှနေတင်းရင်တွေကတေဆုံးခဲ့ရပေမဲ့တင်းလာနေမှာမြန်မာပြည်သူတွေဆက်လက်ချီးတက်ဆန္ဒပြနေကြတာပါမြန်မာနိုင်ငံမှာဒီမိုကရေစီရဲ့ကုပြောင်းမှုလမ်းကြောင်းပေါ်ပြန်ရောက်လာဖို့အပအဝင်နိုင်ငံတွင်းနိုင်ငံရေးပြဿနာအတွက်ရရှိအပြေရှာဖို့တွေ့ဆုံဆွေးနွေးကြဖို့လည်းဝန်ကြီးဗီဗန်ကတိုက်တွန်းပါတယ်။ဒါကိုသမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့ဖမ်းဆီးထားတဲ့နိုင်ငံချင်းသားတွေကိုအမြန်လွှတ်ပေးမှသာစတင်နိုင်တယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီဟာထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမိုတ်ဝီနိုင်းနဲ့အတူမြန်မာစစ်တပ်ရဲ့စီမံခန့်ခွဲရေးကောင်စီကနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ခန့်ထားတဲ့ဥဝနာမောင်လင်းနဲ့ဘန်ကောက်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းပြီးခရဲကတနိုင်ငံလုံးတိုက်တာနဲ့ဆန့်ကျင်ဆန္ဒပြမှုတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲပြီးဖမ်းဆီးထိန်းသိမ်းတဲ့အထက်မှာကျန်းမာရေးလုပ်သားတွေပါနေတာအတွက်စိုးရင်ကြောင်း WHO ကပကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့ဂျန်နဘာသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် We're also concerned about the reported arrest of health workers in Myanmar
မြန်မာနိုင်ငံမှာကျန်းမာရေးလုပ်သားတွေကဖမ်းဆီးခံရတယ်ဆိုတဲ့သတင်းတွေရခဲ့တဲ့အတွက်စိုးရင်ကြောင်းနဲ့ဒီလိုဖမ်းဆီးတာဟာ COVID-19 ဆိုင်ရာတုံ့ပြန်ဆောင်ရွက်မှုအတွက်တည်ရောက်မှုတွေရှိနိုင်တယ်လို့တခြားမရှိမဖြစ်လိုအပ်တဲ့ကျန်းမာရေးဆိုင်ရာဝန်ဆောင်မှုတွေကိုပါထိခိုက်စေနိုင်တယ်လို့ပြောထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်တနေ့မှာပဲစစ်တပ်အာဏာသိမ်းမှုကိုအကြမ်းမဖက်အားခံတဲ့ CDM လှုပ်ရှားမှုကိုကျန်းမာရေးဝန်ထမ်းတွေကနေစတင်ခဲ့တာဖြစ်ပြီးဆရာဝန်နဲ့ဆေးဘက်ဝန်ထမ်းအများပြားဟာဆန္ဒပြပွဲမှာထိခိုက်ဒဏ်ရာရသူတွေကိုတွားရောက်ကူညီနေကြတာဖြစ်ပါတယ်ဆန္ဒပြပွဲတွေအတွင်းအဖမ်းခံတဲ့ဆေးဝန်ထမ်းအများပြားရှိနေတယ်လို့သတင်းတွေမှာဖော်ပြနေပါတယ်စစ်တပ်အာဏာမသိမ်းခင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျော်ပါစေဖို့လူစုလူဝေးမလုပ်ဖို့တားမြစ်မှုတွေချထားပေမဲ့အခုချိန်မှာတော့ဒီကာယောဂါကိုဂရုမစိုက်ဖဲလမ်းတွေပေါ်ထွက်ဆူဝေးဆန္ဒပြမှုတွေနေ့စဉ်ပြုလုပ်နေတာဖြစ်ပါတယ်။ John Hopkins တက္ကသိုလ်စစ်တမ်းမှာတော့မြန်မာနိုင်ငံမှာအခုချိန်ထိဒီယောဂါကူးစက်သူ34,000ကျော်ရှိပြီးသေဆုံးရသူက3,199ယောက်ရှိကြောင်းဖော်ပြပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးနှံပေးသူပေါင်း3,000ကျော်ရှိပေမဲ့ဆေးဘက်လျှောင်ထိုးနှံပေးသူဘယ်နှယောက်ရှိတယ်ဆိုတာမသိရသေးဘူးလို့ပြောပါတယ်။မြန်မာနိုင်ငံမှာအိန္ဒိယကလာတဲ့ AstraZeneca ဆေးထိုးနှံပေးနေတာဖြစ်ပြီးစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆေးထိုးနှံမှုအခြေအနေကိုပြည်ပြည်ဆုံဆုံမသိရဘဲဖြစ်နေတာပါ။ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားအလုတ်ကင်ဓာတ်မှုခီးသွားလာမှုအတွက် COVID-19 ကင်းရှင်းကြောင်းမကြခင်ကစမ်းသပ်ထားသူဓာတ်မှုကာကွယ်ဆေးထိုးထားသူတွေကိုသာနိုင်ငံကူးလက်မှတ်ထုတ်ပေးဖို့စီမံဥပဒေကိုအဆုံးပြုဖို့ရှိတယ်လို့ EU အကြီးအကဲကပြောပါတယ်။ဒါကိုဒီလနှောင်းပိုင်းလောက်မှာတင်ပြဖို့ရှိပြီး green pass လို့ခေါ်တဲ့လက်မှတ်ထုတ်ပေးဖို့လုပ်တာဟာ EU ဖွဲ့ဝင်နိုင်ငံတွေအတွက်စီးသွားလုပ်ငန်းပြန်ထူထောင်ရေးမှာအထောက်အကူရစေဖို့ဖြစ်ကြောင်းဥရောပကော်မရှင်အကြီးအကဲ Ursula von der Leyen ကသူ့ Twitter ကပြောပါတယ်ဒီလိုလက်မှတ်ထုတ်ပေးဖို့အတွက်ပြီးခဲ့တဲ့သတင်းပတ် EU ညီလာခံမှာပထမဆုံးဆွေးနွေးခဲ့တာပါသုံးလအတွင်းဒီလက်မှတ်ထုတ်ပေးနိုင်ဖို့လည်းခန့်မှန်းထားပါတယ်အီရန်နျူကလ িয়ার ဆိုင်ရာ2015နိုင်ငံတကာသဘောတူညီချက်အတွက်ဆွေးနွေးပွဲတွေပြန်ပြီးမဆခင်အမေရိကန်ဘက်ကသမ္မတဟောင်းဒေါ်နယ်ထရန့်အစိုးရအဖွဲ့ချမှတ်ခဲ့တဲ့အရေးယူကြံခန့်မှုတွေကိုအရင်ဖော်ရှားပေးဖို့အီရန်ကတနင်္လာနေ့မှာထပ်မံတောင်းဆိုပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဆိုက်ခပ်တီဇဒီကတနင်္လာနေ့တဟီရန်သတင်းစာရှင်းလင်းပွဲမှာခုလိုပြောတာပါ။အီရန်ဘက်ကနျူကလ িয়ার လက်နက်မထုတ်နိုင်အောင်ထိန်းချုပ်နေတဲ့ပူးတွဲအလုပ်အဖွဲ့ JCPOA ဒါမှမဟုတ်2015သဘောတူညီချက်ပြန်ပြီးအသက်ဝင်လာအောင်ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအီရန်နိုင်ငံခြားရေးဌာနပြောခွင့်ရကတနင်္လာနေ့တုန်းကလည်းအလားတူပြောကြားခဲ့တာပါအမေရိကန်သမ္မတအင်မီပြောခွင့်ရကတော့အီရန်ရဲ့ပြောကြားမှုတွေစိတ်ပြေရာကြောင့်တနင်္လာနေ့မှာပဲပြောပါတယ်ဒါပေမဲ့ JCPOA အဖွဲ့အလုပ်ပြန်ပြီးစနိုင်အောင်အဓိပ္ပာယ်ရှိတဲ့တန်တမာရေးနည်းလမ်းတွေနဲ့ပြန်လုပ်ဖို့အတွက်အမေရိကန်ဘက်ကအသင့်ရှိကြောင်းပြောပါတယ်
မြန်မာနိုင်ငံမှာဆင့်အာနာတိမ့်မှုအတွက်ကုလသမဂ္ဂဘက်ကအတတ်နိုင်ဆုံးအရေးယူဆောင်ရွက်ပေးဖို့ပြီးခဲ့တဲ့တောက်ချာနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာတောင်းဆိုခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကတနင်္လာနေ့မှာပုံမှန်အတိုင်းပဲရုံးတက်ပြီးမူလတာဝန်ကိုထမ်းဆောင်နေပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းနဲ့ပတ်သက်ပြီးအပြောင်းအလဲတစုံတရာမရှိသေးကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကလည်းတနင်္လာနေ့မှာပြောပါတယ်တနင်္လာနေ့ပါပဲကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူတဲ့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးလင်ဒါထောမတ်စ်ဂရင်းဖီကလည်းတန်အမတ်ကြီးဦးကျော်မိုးထွန်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် We have not seen any official evidence that are
သူကိုရာထူးကဖေရှားကြောင်းတရားဝင်အထောက်ထားဒါမှမဟုတ်လဲပန်ကြားချက်ကိုမတွေ့ရသေးပါဘူးအခုချိန်ထိတော့သူကမြန်မာအစိုးရရဲ့ကိုယ်စားလှယ်ဖြစ်ပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးကသတင်းထောက်တွေအမေကိုဖြေကြားခဲ့တာပါမြန်မာစစ်တပ်အာဏာသိမ်းတာကိုနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာအတီအလင်းဆန့်ကျင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကိုယာရုကထုတ်ပယ်ကြောင်းစစ်တပ်ကဖွဲ့ထားတဲ့အုပ်ချုပ်ရေးကောင်စီကကြေညာထားတာပါဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာခန့်အပ်မှုတွေနဲ့ပတ်သက်လာရင်ကုလသမဂ္ဂအထွေထွေညီလာခံရဲ့ Credentials Committee မှာဆွေးနွေးဆောင်ရွက်ရမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Steven Dujeris ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ် Christine Shana Bagana ကမြန်မာနိုင်ငံတွင်းကတက်ဆိုင်သူအလုံးနဲ့ဆက်လက်ဆွေးနွေးဆောင်ရွက်နေပါတယ်လို့လည်းပြောခွင့်ရကပြောပါတယ်။မြန်မာစစ်တပ်အနေနဲ့ပြည်သူတွေရဲ့စန္ဒနဲ့အညီနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိစေရေးနဲ့စစ်တပ်အာဏာပိုင်တွေဘက်ကအခုလုပ်ရက်တွေကိုပြန်လည်ရုပ်သိမ်းရမယ်ဆိုတဲ့သတင်းစကားမျိုးကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတညီတညွတ်ထဲရှိစေဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလိုလားနေတယ်လို့လည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကတနင်္လာနေ့မှာပြောဆိုထားပါတယ်ရှင်မြန်မာဆင်အာနာသိမ့်မှုနဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုနောက်ထပ်ဒဏ်ခတ်အရေးယူဖို့ရှိကြောင်းအမေရိကန်သမ္မတအိမ်ဘူရိုကတနင်္လာနေ့မှာပြောပါတယ်။လူတွေတေဆုံးရမှုဟာဆိုရင်ဆင်အာနာသိမ့်ပြီးနောက်ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေအပေါ်ပို့ပြီးတော့ဖြိုခွင်းလာတာရဲ့ရလဒ်ဖြစ်တယ်လို့လည်းအိမ်ဘူရိုပြောခွင့်ရဂျန်ဆာကီကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ We are preparing.The additional actions to impose further costs.
ဆီယာနာသိမ့်မှုနောက်အခုနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုနောက်ထပ်အရေးယူနိုင်ရေးပြင်ဆင်ဆောင်ရွက်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်ရက်ပိုင်းတွေအတွင်းပိုပြီးထုတ်ပြန်ပေးနိုင်ဖို့မျှော်လင့်တယ်လို့အင်ဂျီရောပြောခွင့်ရကပြောခဲ့တာပါ။အရက်သားခေါင်းဆောင်တွေကိုဖမ်းပြီးအာဏာရယူမှုကိုဆီယာနာသိမ့်မှုအဖြစ်အမေရိကန်ကသတ်မှတ်ထားပြီးစစ်တပ်ဘက်ကအာဏာဆွန့်ဖို့ပြောဆိုထားပါတယ်။ဆီယာနာသိမ့်မှုနဲ့ပတ်သက်ပြီးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနောက်စီးပွားရေးလုပ်ငန်းတွေကိုပါပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ထားပါတယ်။ မြန်မာစစ်တပ်အနေနဲ့ဒီမိုကရေစီနီးကျရွေးကောက်ခံအစိုးရကိုအာဏာပြန်မအပ်ဖဲဒီအတိုင်းဆက်လုပ်နေမယ်ငြင်းချစွာဆန္ဒပြသူတွေကိုအကြမ်းဖက်နေမယ်ဆိုရင်တော့အမေရိကန်အစိုးရဘက်ကထပ်မံအရေးယူမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေရဲ့မေးခွန်းကိုဖြေကြားခဲ့ပါတယ်ဒါအပြင်
Matt, as far as I know, the NLD is still the internationally recognized government of Burma.
အခုချိန်ထိတော့ NLD ကိုမြန်မာအစိုးရအဖြစ်နိုင်ငံတကာကအသိအမှတ်ပြုထားစေဖြစ်ပါတယ်လို့တင်းနယ်လာနေ့ကလုတ်တဲ့ American နိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရ Net Price ကထပ်လောင်းပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံတွင်းဆရာနာသိန်းဆန့်ကျင်ဆန္ဒပြပွဲတွေမှာအကြမ်းဖက်ဖြိုခွင်းမှုအတွင်းဆန္ဒပြသူတွေတေဆုံးထိခိုက်ဒဏ်ရာရမှုအပေါ်ဂျာမနီအစိုးရကအပြင်းထန်ကန့်ကွက်ရှုတ်ချလိုက်ပြီးဂျာမနီဆရာမြန်မာတပ်အမတ်ကြီးကိုလည်းတင်းနယ်လာနေကဆင့်ခေါ်ပါတယ
် Die jüngste Entwicklung dort ist bestürzend
ငင်းကျဲစွာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကကြီးစံအစ်စ်တွေနဲ့ပြစ်ခတ်တာကြောင့်ဆန္ဒပြသူအတော်များများတေဆုံးဒဏ်ရာရပါတယ်။ငင်းကျဲစွာဆန္ဒပြသူတွေတေကြေဒဏ်ရာရတဲ့အချိန်အင်အားသုံးအကြမ်းဖက်ဖြိုခွင်းမှုကိုစင်ကြေပေးအကြောင်းပြလို့မရပါဘူး။ဂျာမနီပြည်ထောင်စုအစိုးရဘက်ကအပြင်းထန်ဆုံးကန့်ကွက်ရှုတ်ချပါတယ်လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲလ်ရဲ့ပြောခွင့်ရကပြောဆိုသွားတာဖြစ်ပါတယ်။ဂျာမနီနိုင်ငံသားရေးဝန်ကြီးဌာနကမြန်မာတပ်အမတ်ကြီးကိုတင်းနယ်လာနေမှာဒီကိစ္စနဲ့ပတ်သက်ပြီးဆင့်ခေါ်ပြောဆိုခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရခရစ္စတိုဖာဘာဂါကလည်းသတင်းစာရှင်းလင်းခဲ့ပါတယ်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့တွေအနေနဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နေတာတွေရပ်ဖို့လူခွင့်ရေးနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့လည်းဂျာမနီကတောင်းဆိုပါတယ်ဒါပြင်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်အပါအဝင်ဖန်ခံထားရတဲ့ထိတ်တန့်နိုင်ငံရေးသမားတွေကိုချက်ချင်းပြန်လွှတ်ပြီးဥပဒေကိုလေးစားလိုက်နာကြရမယ်လို့လဲဂျာမနီဝန်ကြီးချုပ်ရဲ့ပြောခွင့်ရကသတင်းစာရှင်းလင်းခဲ့ပါတယ်ရှင်မြန်မာနိုင်ငံဆရာနာသိန်းအဖွဲ့တွင်းကလူပုဂ္ဂိုလ်တွေကိုအရေးယူနိုင်ရေးဗြိတိန်ကဆက်လက်လေ့လာသုံးသပ်နေတဲ့အပြင်စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့စီးပွားရေးလုပ်နေတဲ့လုပ်ငန်းတွေကိုလည်းသုံးသပ်နေတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒိုမီနစ်ရပ်ကတင်းနယ်လာနေမှာပြောပါတယ်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ဆန္ဒပြသူ20ကျော်တေဆုံးခဲ့ရပြီးနောက်တနေ့တင်းနယ်လာနေမှာပဲဝန်ကြီးရပ်ကအခုလိုပြောတာဖြစ်ပါတယ်
Well, our message is very clear, particularly after what we've seen over the weekend.
အတိုက်အခံနိုင်ငံရေးသမားတွေသတင်းတောက်တွေနဲ့ဝေဖန်သူတွေကိုပြစ်မှတ်ထားအကြမ်းဖက်တဲ့လုပ်ရက်တွေကိုအဆုံးသတ်ရပါမယ်။အာဏာသိမ်းစစ်အဖွဲ့အနေနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ဖို့လိုအပ်တယ်လို့ပဲဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်စေနိုင်မဲ့နည်းလမ်းမျိုးကိုစပြီးစဉ်းစားသုံးသပ်ဖို့လည်းလိုအပ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာပါ။မြန်မာဆရာနာသိမ့်မှုနဲ့ပတ်သက်ပြီးစစ်တပ်အစ်စ်မြင့်အရာရှိ20ကျော်ကိုဗြိတိန်ကတန်းခတ်အရေးယူထားပြီးဖြစ်ပြီးမြန်မာစစ်တပ်ပိုင်းလုပ်ငန်းတွေရဲ့စီးပွားဘက်တွေကိုပါသုံးသပ်နေတာဖြစ်ပါတယ်ရှင်ဆရာနာသိမ့်မှုကိုစန့်ကျင်တဲ့တနင်္ဂနွေနေ့နိုင်ငံတော်ဆန္ဒပြပွဲတွေအတွင်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့တိုက်ခိုက်ရိုက်နှက်မှုတွေကြောင့်လူ20ကျော်သေဆုံးအများအပြားဒဏ်ရာရခဲ့ပေမဲ့လည်းတနင်္လာနေ့မနက်မှလည်းနိုင်ငံတော်လက်မော်အတွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲတွေအတွင်ရဲနဲ့စစ်တပ်ဖက်ကမျက်ရည်ယိုပုံတုံပြီးတော့ဖြိုခွင်းပါတယ်
။ဒီမကောင်းဆိုးဝါးခက်ကြီးကိုကျွန်တော်တားတဲ့ခက်ကိုမတည်ဝါချင်ဘူး။အဲ့တော့ကျွန်တော်တို့ပဲခံလိုက်မယ်။သူတို့ကတော့မခံစေချင်ဘူး။အဲ့တော့အဓိကတစ်ချက်ပြီးတော့မနေ့ကအကြုံဝါတဲ့ဒီကိုတူရဲကောင်းတွေအတွက်ကိုကျွန်တော်ခံပြင်းတဲ့အတွက်ကျွန်တော်ဒီလိုလာတာပ
ါသတင်းတောက်တွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေလည်းရှိပါတယ်ဘိမ့်မြို့မှာ DBB သတင်းတောက်တအုပ်ကိုညပိုင်းအကြမ်းဖက်ဖမ်းဆီးဖို့ကြိုးစားတာမှာသတင်းတောက်ကဖြစ်စဉ်ကိုလူမှုကွန်ရက်ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာကိုလည်းမြင်တွေ့ခဲ့ရပါတယ
်ဟိုအကြမ်းဖက်နဲ့လေဗျာခင်ဗျားတို့မဟုတ်အေးစစ်စစ်ပြောရင်လာမယ်လေဗျာမဟုတ်အေးစစ်စစ်ပြောရလေခင်ဗျားတို့အစ်စင်လာမယ်ခင်ဗျားတို့ဘာကြောင့်လဲပြောလာမယ
်မြို့ကြီးတွေတည်းမဟုတ်ဖဲနေဒေသတွေကသတင်းထောက်တွေလဲဖမ်းဆီးခံရပြီးတရားစွဲဆိုခံရမှုတွေရှိနေပါတယ်တချို့ဖမ်းဆီးကံသတင်းထောက်တွေကိုတော့ဘယ်မှာဖမ်းဆီးချုပ်နှောင်ထားတယ်လဲဆိုတာမသိရပါဘူးဆန္ဒပြမှုတွေအတွင်းဖမ်းခံထားရသူတွေရှိသလိုသတင်းမရပဲပျောက်ဆုံးနေသူတွေလည်းရှိနေပါတယ
်အလ္လာဟူအက်ဘာအလ္လာ
တနင်္ဂနွေနေ့ဆန္ဒပြပွဲတွေအတွင်းတနက်နယ်ပြစ်ခတ်ခံရမှုကြောင့်တေဆုံးခဲ့ရသူတချို့ကိုလည်းတင်းနှင်းလာနေမှာတကြိုခဲ့ကြသလို သူတို့တည်ဆုံးခဲ့တဲ့နေရာတွေမှာလည်းအောက်မေ့တရိယာဂုံပြုခဲ့ကြပါတယ်။ဖမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဥဝင်းမြင့်တို့ကိုတော့တနင်္လာနေ့ကနေပြည်တော်ဇဘူတိရိမြို့နယ်တရားရုံးမှာဗီဒီယိုကွန်ဖရင့်နဲ့ရုပ်ထုတ်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုထတ်တိုးအမှုနှစ်ခုသမရဥဝင်းမြင့်ကိုနောက်ထပ်အမှုတစ်ခုနဲ့ထတ်တိုးဆွဲဆိုလိုက်ပါတယ်ရှင်။
The Voice of America, VOA. ငါလေးမနေခင်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။တော်ရရှင်နေအခုနားဆင်နေရတဲ့ VOA အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကရောဒီ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးနေတာမို့နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှဆရာနာတိန်ထားတာကိုစန့်ကျင်တဲ့မြန်မာပြည်တွင်းဆနပြပွဲတွေဟာနေကင်းဘက်တွေမှာသာမကပဲပုံမှန်144အမိတ်ထုတ်ပြန်ထားတဲ့ညဘက်မှာပါရန်ကုန်ကမြို့နယ်တချို့မှာစတင်လှုပ်ရှားလှုပ်ဆောင်လာကြတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်ခင်ဗျာ။အခုကြားနေရတဲ့အတန်တွေကညမထွက်ရအမိတ် 144 ထုတ်ပြန်ထားခြင်းမှာတံမွေမြို့နယ်ရက်ွက်တချို့ကလမ်းမရမ်းဘေးဝဲရမှာရှိတဲ့တိုက်ခန်းတွေပေါ်ကနေည9နာရီကျော်10နာရီကြားဝန်းကျင်တွေးကြော်ဆန္ဒပြနေတာဖြစ်ပါတယ်။မြန်မာပြည်သူတွေဟာနေကင်းဘက် NLD ကြားမှာပင်ပန်းကြီးစွာဆန္ဒပြကြသလိုညဘက်8နာရီရောက်တိုင်းလဲတံပုံးတီဆန္ဒပြသူတော်များများရှိနေတဲ့ကြားကအခုလိုညဘက်ဟီကျွေးဆန္ဒပြတာတွေကိုတင်းငွေတွေတင်းလာညတွေမှာစားလုလာကြတာဖြစ်တယ်လို့ဗဟန်းမျိုးကန်တူကရှင်းပြပါတယ
်ကျွန်တော်တို့ဗဟန်းနဲ့ဂျာမွေကဟိုနေဇာချင်းလိုက်ကတ်နေတယ်အဲ့တော့ကျွန်တော်တို့နဲ့ကတ်နေတဲ့ဂျာမွေပဲအချမ်းမှာလဲ144ထုတ်ပြန်လာတဲ့အချိန်ဒီမှာပါကုညာပက်ဒီပေါ့နော်တိုက်ပေါ်ရရင်ဟောဒီအတန်လေးနဲ့တိုက်တိုက်ကရင်ခုအော်လိုက်တယ်ဆိုရင်အကျွေးကြော်တန်ဒီပေါ့ကျွေးကြော်တန်ဒီပေါ့ကျွေးကြော်တန်ဒီအော်ကြတာပေါ့နော်အဲ့ဒါဆိုတော့ခုနနေချင်းနေချင်းနေမဟုတ်တော့ဘူးပေါ့နော်ဒီညာပိုင်းနေမှာပါဒီအာနာရှင်ရဲ့ဖြည့်ဆူရရဲ့အမိတ်နေကိုမနာခံတော့ဘူးဆိုတဲ့ပုံစံမျိုးနဲ့ဆန္ဒပြနေကြတာပေါ့နော်ဆန္ဒပေါ်ထုတ်နေကြတာပေါ့အဲဆန္ဒပေါ်ထုတ်နေကြတာကတော့ဟိုဘယ်သူမှမလာပြီးတော့တားဆီးတဲ့အေးအေးမှုစုံတရားတော့အခုချိန်ကြီးပါမတွေ့ရဘူးပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းတွင်လမ်းမရီပေါ်အတွက်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေပြစ်ခတ်ရကအနည်းဆုံးလူ30ဝန်းကျင်သေဆုံးခဲ့တာပါဒါကြောင့်ထိခိုက်ကြဆုံးမှုနည်းရအောင်ပြည်သူတွေဘက်ကနီလန်းပြောင်းလာပုံရတယ်လို့ဗဟန်းမျိုးကန်ကသုံးသပ်ပါတယ
်ဒီကျွန်တော်တို့ဘက်ကဟိုဆန္ဒပြတဲ့အခါမှာအခုဒီလိုလူတွေထိခိုက်ဒဏ်ရာရတာတွေမဖြစ်အောင်ဆုံးရှုံးနေတာမှုတွေမဖြစ်အောင်ပေါ့နော်ဒီဥစ္စာကိုဥဆောင်ပေးနေတဲ့လူတွေရဲ့ဥနာကြေကြာချက်တွေလည်းရှိတယ်ပေါ့နော်အဲ့ဒီအခါကျတော့လူတွေကထိခိုက်မှုတွေလဲအောင်ဆိုပြီးတော့နော်နေရင်းနေလဲဆိုလို့ရှိရင်လည်းကိုလမ်းတွေထိတ်ပါပေါ့နော်ဟိုထိုင်ပြီးတော့ပေါ့အုပ်စုလိုက်အုပ်စုလိုက်အုပ်စုလိုက်အဲ့လိုမျိုးဆန္ဒပြနေကြတာပေါ့နော်ပေါ်ထုတ်နေကြတာအဲ့တော့ကြည့်ရတာကတော့မနှက်ပြန်လောက်ကရင်စပြီးတော့တိတ်ထွက်ကြမယ့်ပုံစံတော့မတွေ့ရဘူးပေါ့နော်လေလေပဲမှလည်းကိုမိမိသက်ဆိုင်ရာလမ်းတွေထိပ်ပြီးမှအဲအလူဆန္ဒပြမယ်ပုံစံမျိုးတွေတော့တွေ့နေရတယ်။အဓိကကတော့ဟိုဆန္ဒပြပြည်သူလူထုကထိခိုက်နေတာမျိုးတွေမရှိအောင်အဲလိုပုံတံပြောင်းလာတဲ့သဘောပါပဲ
။ဆန္ဒပြပွဲတွေဟာအရှိန်ကျသွားမှာမဟုတ်သေးဘူးဆိုတာဂျန်စီလို့ခေါ်တဲ့မျိုးဆက်သစ်တွေရဲ့စိတ်အင်အားနဲ့လှုပ်ရှားမှုကိုမြင်နေရတယ်လို့ဗဟန်းမျိုးကန်ကရှင်းပြပါတယ
်။တစ်ဖက်နဲ့တစ်ဖက်အခုလိုဖြစ်နေကြတဲ့အချိန်မှာလူလူဘက်ကလည်းအလျှော့ပေးမဲ့အခြေအနေမျိုးကိုလုံးလုံးမတွေ့ရသေးဘူးပေါ့နော်။တစ်ဖက်ကလည်းသူတို့ရဲ့အရေးကြီးဆောင်ရွက်မှုကိုဘယ်လောက်အတိုင်းဒါဒီဆက်လုပ်မလဲဆိုတာကတော့အနေနဲ့အချိန်တော့ယူကြအောင်မထင်နဲ့။အဲ့တော့ဟိုလူလူဘက်ကတော့ဒီပွဲမှာတော့ဒီဆရာနာရှင်စနစ်ကိုအမြင့်ပြုတ်အောင်တိုင်းမယ်ဆိုတော့ရည်ရွယ်ချက်ကတော့ဒါတနိုင်ငံလုံးတိုင်းတာနဲ့အရှိနေရပေါ့နော်အဲ့တော့ဆန္ဒပြမှုတွေကတော့တော်တော်နဲ့ပြီးနိုင်အောင်မဟုတ်ဘူးပေါ့နော်ကျွန်တော်တို့ဟိုတုန်းကရှင်းစိတ်ရှင်းတို့ဘာလို့အခြေအနေတွေကအရန်ကိုကွာခြားသွားပြီပေါ့နော်ဒီတပွဲမှာကတော့ generation ရဲ့ပေါ့နော်ဒီ Gen Z လေးတွေကပွဲသိမ်းတိုက်ပွဲအောင်ပွဲခံမယ်လို့ပဲကျွန်တော်ယူဆတယ်ဟောဆရာနာရှင်စနစ်ကိုအမှုချုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုယူဆနေတယ
်ညမထွေရအမိထုတ်ထားခြင်းအတွင်းရန်ကုန်မြို့နယ်အခြားမြို့ကြီးတွေမှာစစ်တပ်နဲ့ရဲကညဘက်ကင်းလှည့်နေတာပါ။ဒါပေမဲ့လည်းရန်ကုန်မြို့နယ်အတော်များများကရက်ွက်တွေမှာတော့ ပြည်သူ့လွတ်တော်ကုစားပြုကော်မတီ CRPH ရဲ့လမ်းညွှန်ချက်အတိုင်းဂျာကာလာပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေစတင်ဖွဲ့စည်းထားကြပြီးကိုရက်ွက်ကိုကင်းဆောင်နေကြတယ်လို့မြို့ကန်တွေကပြောပါတယ်ခင်ဗျာဗီယိုရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုသောတာရှင်တွေအခုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ကချင်နဲ့မွန်ပြည်နယ်ဘက်ကတပိတ်အခြေအနေကိုလည်းပြောပြခြင်းပါတယ်နေ့စဉ်ရက်ဆက်ဆနပြပွဲတွေဆက်ဖြစ်နေတဲ့အထက်ကချင်ပြည်နယ်မြစ်ကြီးနားမှာတော့စိုက်ကယ်စီးပြီးဆနပြကြသူတွေကလူတယောက်ဖမ်းဆီးခံရတယ်လို့မော်လမြိုင်မြို့မှာလည်းဆနပြပွဲတွင်ဖမ်းဆီးခံရတာတွေရှိနေတဲ့အကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားတာပါ
ကချင်ပြည်နယ်မြို့တော်မြစ်ကြီးနားနဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာဒီကနေ့စန္ဒဖော်ထုတ်မှုမှာမနေ့ကလောက်အင်အားမများပေမဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးမှုနဲ့စားဆီးမှုတွေကတော့ရှိနေတာပါဒီကနေ့မြစ်ကြီးနားမြို့စန္ဒပြပွဲမှာတော့လူငယ်တွေမော်တော်ဆိုင်ကယ်စီးနှင်းစန္ဒပြကြပြီးလုံခြုံရေးတပ်ဖွဲ့တွေရဲ့စားဆီးမှုအတွင်းလူတယောက်ဖမ်းခံခဲ့ရတယ်လို့စန္ဒပြခေါင်းဆောင်သူကပြောပါတယ
်နောက်ဆုံးအချိန်ကတော့ကျွန်တော်တို့ဆိုင်ကယ်နဲ့စီးတန်းလေးလေးသာရှိတယ်ဆိုင်ကယ်နဲ့ပဲစန္ဒပြတယ်ပေါ့ဗျာအဲဒီဟာကိုဒီရဲ့အစည်းကားနဲ့ဆိုင်ကယ်နဲ့လိုက်ပြီးမှလေးကောရနဲ့ပြစ်တယ်ကားရနဲ့လိုက်တိုက်တယ်ဖွဲ့စည်းခံရတာကြတော့ဒီကားတစ်စီးကဒီလူတွေကတယောက်ကအဲမှာဟိုရဲတွေကလိုက်ပြီးတော့ကားရနဲ့လိုက်တိုက်လို့လေးကောနဲ့ပြစ်လို့မလို့ဆိုတော့စနကြတဲ့လူတွေကြားထဲမှာဆိုကြားဝင်ပြီးတော့ခံပေးလိုက်တာကားနဲ့အဲဒီဟာတော့ရဲတွေကအမှုဖွင့်မဲ့ဆိုမှတော့ဟိုလော့ကမှတ်နေမှာတော့နေရတယ်မှတ်နေရခါပါ
မနေ့ကပြည်ကြီးနားမြို့ဆန္ဒဖော်ထုတ်မှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးစင်နဲ့ပြစ်ခတ်နိုင်နေမှုကြောင့်လူငန်းဦးထိခိုက်ဒဏ်ရာရရှိခဲ့သလို80ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်ဖမ်းဆီးခြင်းခံရတဲ့သူတွေကိုကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ PCG ကနေညှိနှိုင်းမှုကြောင့်လူ80ကျော်ပြန်လည်လွတ်မြောက်ခဲ့တယ်လို့ PCG ကဥလမိုင်ကွန်ဂျာကပြောပါတယ
်။ဒီနေ့ဖမ်းသွားတဲ့သူတွေပြန်လည်လွတ်မြောက်ဖို့လုပ်ပေးဖို့အတွက်ကျွန်တော်တို့လည်းဒီမှာစီမံကောင်စီတို့ရဖွဲ့ဖို့လေအဲ့ဒါကိုကျွန်တော်တင်ပြရမယ်။ဒီနေ့တက်ဆက်ဆိုင်ရာဟိုပြအကောင်စာဒီမှာမနေ့ကပြန်လုပ်ပေးလာတာ။အဲမနေ့ကအလုံး84ရောက်လွတ်လာတယ်တွေ့ရတယ်။သူတို့တင်ရ900လောက်ကျတာတော့ပြော
မြကြီးနားပါဝင်တခြားမိုးညင်းပူတာအိုစတဲ့မြို့တွေကအရေးခင်းကာလအတွင်းအဖမ်းခံရတဲ့သူတွေပြန်လည်လွတ်မြောက်လာဖို့ဆက်လက်ညှိနှိုင်းနေစေလို့ဥလမိုင်ကွန်ဂျာကဆိုပါတယ်။အလားတူမွန်ပြည်နယ်မော်လမြိုင်မြို့မှာလည်းဒီကနေ့စန္ဒဖော်ဆုပ်မှုမှာလုံခြုံရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေရှိနေခဲ့တယ်လို့ကြောင်းသားတပိတ်ကောင်းဆောင်သူကပြောပါတယ်
။ဒီကတော့ကျန်ခွန်ဆုပ်စဲလိုပုံစံမျိုးသဘောမျိုးပါပဲ။ကျွန်တော်စိတ်တိုက်ကြီးမပြေကြဘူး။ပြီးတော့လမ်းကြောင်းတွေနဲ့တကူးတကိုင်းမသွားကြဘူး။ဟုတ်ကဲ့ဒီရည်ရည်လေးပြည်သူလူမျိုးပြရတဲ့ဘောပဲရှိတာဗမာလည်းပြကမှုမရှိပါဘူးဒီနေ့ရခန်းခံရတယ်ကြအရှင်မြိုင်ပြည်ကြီးမှာပေါ့နော်ထိုင်တဲ့လူတွေကဒီ9ရက်ထက်မနေတော့ခန်းခံရတယ်ရှိတာက
ြမနေ့ကမော်လမြိုင်မြို့တွင်ဆန္ဒပြမှုမှာလုံခြုံရေးတပ်ဖွဲ့တွေကနေရာဘာကြီးသနတ်သူနဲ့တပိတ်ဖြိုခွင်းမှုတွေလူသူဦးသိဆုံးခဲ့ပြီးအများပြတန်ရာရရှိခဲ့တယ်လို့အဆိုပါចောင်းသားတပိတ်ခေါင်းဆောင်သူကပဲဆက်ပြောပါတယ်
ဒီကိစ္စကတော့တရားပေါ့နော်ဒီလိုသူအာဒီဝါချပါနော် excellence ဆိုတော့ excellence ဆိုတာနဲ့အာဒီဝါချတယ်နောက်တရားကတော့ထက်ထိတာကတော့အခြေအနေကတော့ပြောလို့မရဘူးပေါ့နော်ခြေကိမှုကတော့30ကျော်40မိသားအလောက်ခြေကိမှုဖြစ်တယ
်မနေ့ကတနင်္ဂနွေအတိုင်းတာနဲ့ဇန္နပြတပေးမှောက်ခဲ့ရမှာရန်ကုန်မန္တလေးမုံရွာမော်လမြိုင်သဝယ်မြို့တွေကတပေးစိတ်ကြောင်းဖြိုခွင်းခံရမှုမှာအနည်းဆုံး20ဦးသေဆုံးမှုရှိခဲ့ပါတယ်ခင်ဗျာ
ကချင်ပြည်နယ်မွန်ပြည်နယ်ဘက်ကဇန္နပြကြတဲ့အခြေအနေအဖမ်းဆီးတွေနဲ့ပြန်လည်လွတ်မြောက်လာမှုစတာတွေကို VOA သတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့သွားတာပါအခုလိုမျိုးအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကအကြမ်းဖက်ဖြိုခွဲမှုအတွင်းသတင်းတောက်တွေကိုအဓိကပြစ်မှတ်ထားနှိမ်နင်းနေကြောင်း Burma Associated Press BAP မြန်မာသတင်းမီဒီယာအဖွဲ့ကတင်းနာနေကထုတ်ပြန်ပါတယ်ဖန်စီခဏရတဲ့သတင်းတော့30နီးပါးကိုချက်ချင်းပြန်လှုပ်ပေးရေးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်ကောင်စီကိုဖိအားပေးဖို့ကိုလည်းအဲ့ဒီ BAP အဖွဲ့ကတိုက်တွန်းလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြမှာပ
ါဖေဗူလာ1ရက်နေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြပွဲတွေမှာသတင်းယူနေကြသူတွေဓာတ်ပုံဗီဒီယိုသတင်းတော့တွေကိုစစ်တပ်ကပိတ်မှတ်ထားနှိမ်နင်းနေတဲ့အခြေအနေကိုတော့BAP အဖွဲ့ရဲ့ပြောခွင့်ရကအခုလိုပြောပြပါဗျာ
။တခြားနိုင်ငံမှာဆိုရင်ဆန္ဒပြတဲ့လူတွေရှိမယ်။ဒီဘက်ကဒီနှိမ်နင်းတဲ့ရဲတွေရှိမယ်။ပြုခွင့်တဲ့ရဲတွေရှိမယ်။ဆိုတော့ဒီကြားထဲမှာဒီသတင်းတွေယူနေတဲ့အခါမှာဒီနောက်ပြည်ရဲ့ဟိုကအခက်ခဏအရေးကြီးတဲ့နောက်ဒီသတင်းတွေပြီးဖို့ဒီဖမ်းဆီးတာတွေမလုပ်ဘူးပေါ့နော်။ဆိုတော့ဒီမှာနိုင်ငံမှာကျတော့ဘယ်ဟာမှပုံလေးမှတ်ယူလို့မရဘူး။အာကျွန်တော်တို့က အချိန်မီးဆက်ခံရနိုင်တယ်။နောက်ဒီနောက်ပိုင်းမှာလည်းသူကကျွန်တော်တို့ဒီနောက်တွေကိုပြင်မှတ်ထားပြီးတော့ဖမ်းတယ်လို့မျိုးလုပ်လာတယ်တော်တော်များတွေ့ရတယ်ပေါ့နော်။ရှိတယ်ပေါ့။ဒီလူတွေကဒီတင်းတော့တွေကဘာလို့ဒီနေ့ရေးနေတာပဲ။သူရဲ့တပ်ပုံတွေကိုရိုက်ပြီးတော့မီဒီယာတွေကိုတင်သူတို့အောင်လုပ်နေတာပဲဆိုတဲ့ဟာမှာသူရဲ့ဒီနေ့ကအကောင်းတာတွေကများတဲ့အခါကျတော့ကျွန်တော်ကလည်းဒါပြင်မှတ်တွေဖြစ်လာပေါ့လေ။ဆိုတော့နောက်ပိုင်းမှာကျွန်တော်ဒီနေ့တော့ဒီကဘာတွေတွေ့လာလဲဘာတွေဖြစ်လာလဲဆိုတော့ဥပမာကျွန်တော်ပထမဆုံးကဒီဒီနောက်မှတွေ့အောင်ဒီ chance ကိုဒီစားလာပါတယ်အုတ်ထုတ်တွေဒီအတုံးတော်တွေကျွန်တော်တုံးတယ်ပေါ့နော်ဒါပေမဲ့ဒီနောက်ပိုင်းမှာကျွန်တော်အဲ့ဟာကိုပြန်ချုပ်လာမယ်တဘောရှိလာတယ်ပေါ့နော်အဲ့လိုမျိုးလည်းပြန်ချုပ်ဖို့ပြောနေရမယ်မလုပ်ရတယ်ပေါ့လေ။ဒါဖြစ်ဆိုတော့ပြင်မှတ်ထားကြံပြီးတော့လို့ပေါ်လွှင့်ခေချာမယ်ပြင်မှတ်ထားမှာပဲဆိုတာမျိုးကျွန်တော်တွေ့လာမျိုးရှိတဲ့ခါကျတော့နောက်နေ့တော်မှာအပြင်ဆက်တဲ့ခါကျရင်ဒီဟာကိုဖြုတ်အောင်မလားတက်ရမလားသဘောကိုစဉ်းစားနေရပေါ့နော်ပြုပြီးစဉ်းစားဖြစ်နေတယ်ကွာလို့ရှိနေတယ်ခင်ဗျာဟုတ်ဒါအရင်ဆိုရင်အခြေအနေပါအဖမ်းခံရပြီဆိုရင်ကျွန်တော်အလုပ်ဆက်လုပ်လို့ရမှာမဟုတ်တော့ဘူးဆိုတော့အဖမ်းမခံရဘူးနံပါတ်1ဥပစာပေးဆိုတော့လောက်ခါကြပါတော့နော
်ဟုတ်ကဲ့အဲ့တော့ဟိုတတိယထောက်တွေအခုဒီလိုပြစ်တဲ့ခတ်တဲ့ကြားထဲမှာဟိုတရင်ယူရတဲ့အနေထားကြတော့ကောဟိုဘလောက်ထိအန်ဒီရင်များလဲရှင်ဟိုဒီကြားထဲမှာကိုကလည်းတရင်ဟိုတိတိကျကျယူရတဲ့ခါကြတော့အဲ့ဒီရဲ့ဟိုကိုတွေ့အတွေ့အကြုံရှင်ပြောပြပါအောင်ရှင
်ကျွန်တော်ကတော့ဒီလက်ရှိချိန်ပြီးပေါ့နော်ဆက်ဓာတ်ပုံလေးရိုက်ပါတယ်ဟိုအခုအခုလည်းရက်တယ်ပေါ့နော်။တော့ဒီနေ့လည်းယူတယ်။ရင်းတယ်၊စနပ်ပြတဲ့လူကြားတယ်လည်းအချင်းချင်းချက်ချက်ရတယ်ပေါ့။ချက်ချက်တဲ့ခါမှာအောက်ကျောင်းမလုံးပေါ့နော်။ဒီတကယ်ပြစ်လိုက်ပြီးအဲဒီပြစ်လိုက်တဲ့ကြည်ကကျွန်တော်တို့ကျိုးထိလာမလဲ။ခေါင်းအနောက်ဘက်ကိုထိလာမလဲဆိုတာနဲ့ကျွန်တော်ကနောက်ကျောင်းမလုံးတာမျိုးအများကြီးဖြစ်တယ်။ဒီနေ့တက်ဖို့ခက်သက်သက်ရိုက်ခက်သက်ရိုက်ပြီးရှောင်းအကာအကွယ်ကိုကျွန်တော်အများကြီးရှောင်းနေတာပေါ့နော်။ဆိုတော့ပြောရမလဲထိလိုက်တာနဲ့ပေချာကတော့တော်လေးခံရရဖို့များတယ်ပေါ့လေ။ဆိုတော့ကျွန်တော်နောက်တစ်ခုကစဉ်ကန်တဲ့စနက်ကြီးဆိုတာလေဒီကျွန်တော်ပြောနေကြတာရှိတာပေါ့လေ။ဒီကြီးကိုပါလို့ပြောတယ်ဒီကြီးလေးကနေရာမှာတော့ဝင်မပေးအောင်ဒီစနက်တွေကရေးထားတန်လန်းတော့ထောက်နိုင်တယ်ဆိုတော့အားလုံးရှိနေတဲ့ခါကျတော့ကျွန်တော်လေးတော့ကျွန်တော်ကြည့်ထားရပါတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာကျွန်တော်အဓိကပရိသတ်ယူနေတာမှာတစ်ခုကောင်းတာကတော့ဒီလူနေအိမ်ထဲကနေတကားဖုတ်ပေးရပါမယ်။ကျွန်တော်ကအနေနဲ့ပြေပတ်ကိုရှာထားရတယ်ပေါ့။အခုပြည့်ရက်ရက်တွေကတင်းယူရင်းနဲ့ဆန်းငယ်သွားတဲ့ဒီတချို့ဆိုရင်ပေါ့သူကနောက်ပိုင်းပြေပောက်ကိုမရှာမိလို့ဒါမှမဟုတ်ဒီပြေပောက်ကိုပြင်မထားဘဲနဲ့တရေယူရဲဟာကိုပြီးအာရုံစိုက်နေလို့ဆက်ကန်ရတဲ့အတင်းကလည်းရှိတယ်ပေါ့နော်။အဲလိုမျိုးဒီခံတက်ပေါ်ထားမှာတော့ခံတက်လိုပဲထုံးလိုက်တော့မယ်ဒီကျွန်တော်လမ်းတလမ်းကိုသူ့ပြီးပြီးတော့သူ့ဆန္ဒပြတဲ့ခါမှာခံတက်ဒီတစ်ခုနှစ်ခုအများလို့တော့ခုပေါ့နော်နှစ်ခုတောက်ရှိမယ်ဆိုရင်ဒီကြားထဲမှာဒေးယူနေနေရဲတွေဝင်လာတဲ့ခါမှာဒီငိတ်ကြီးကိုပေါ်လဲပြစ်လိုက်ပြီဆိုတော့ဒီဒုတိယခံတက်ကိုမကျော်နိုင်ဘဲနဲ့ဖမ်းမိသွားတဲ့အတင်းကလည်းရှိတယ်ပေါ့လေ။ဆိုတော့ဟိုဒီဟာလေးကျွန်တော်တင်းသမားတွေကဟိုတိ့ဖို့လိုတာပေါ့ဟိုတချို့ဒီကြောင်လည်းတွေ့ကြုံတော်တော်များအတိအကျမရှိပါဘူးဒီလိုရေးသိမ်းမှာဟိုကလုံးရတာလေဒါကျွန်တော်တို့တော့လည်းပထမဆုံးပဲတော့ဟိုကျွန်တော်တင်းနေပဲပြီးတော့လုပ်နေရတာပေါ့ဟုတ်
ဒါအပြင်မတရားဖန်ဆီးထိမ့်သိမ်းခံထားရတဲ့တရေတောက်တွေကိုထွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးရင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဝိုင်းဝန်းကူညီဖို့လေ BAP ဖွဲ့အနေနဲ့တိုက်တွန်းကြောင်းသူကအခုလိုပြောပါတယ်
။ကျောင်းမြန်မာနိုင်ငံကတရားရမှာနိုင်ကြတယ်ပေါ့လေ။ဖေဟာမပုံစံလဲမဲ့လို့မရနိုင်ဘူး။သူရဲ့အာမခံချက်တရင်တော့အာမခံချက်တွေပါတယ်ဆိုတာလည်းဒီမြန်မာနိုင်ငံကဒီချိန်မှာအာမခံချက်မှမရှိဘူး။ဒီလိုအခြေအနေဖြစ်နေပေါ့နော်။ဒီပေါ်မှာလဲအခြားနိုင်ငံကဒီတရင်သမားတွေအနေနဲ့ဒီစိုက်တာမျိုးအားလုံးစိုက်ပြီးတော့ဒီတစ်ခုခုပေါ့နော်အမြင်လို့ထုတ်ပြောတာမျိုးမဟုတ်တဲ့ action မျိုးကြီးရမျိုးဒါမှမဟုတ်လည်းဘာဖြစ်လို့ဒီမှာလဲကျွန်တော်နိုင်ငံတကာတင်းတာတွေရှိတာဟုတ်ဒီဒီလိုဒီဒီဘာလို့ဆိုတော့လည်းပြနေပါမယ်ပြောလीဒီပုံမှာခုခုပြနေပြတာမျိုးဆိုရင်လည်းကောင်းပါတော့နော်အဲ့လိုမျိုးကျွန်တော်တို့ပြောချင်ပါတယ်ခင်ဗျာ
မင်းညကတော့မြိတ်မြို့က DBB တင်းတောက်ကိုအောင်ကျော်ရရဲ့နေအိမ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကတနက်နဲ့ပြစ်ပေါက်အကြမ်းဖက်ပြီးဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။ဒီလိုဖမ်းဆီးခေါ်ဆောင်တာကို DVB ရုတ်တံရဲ့ Facebook Live ကနေပြီးထုတ်လွှင့်ပြသခဲ့ပါတယ်။ကိုအောင်ကျော်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုတော့အသေးစိတ်မသိရသေးပါဘူးရှင
်။မြန်မာပြည်တွင်းရောကမ္ဘာပြည်သူတွေကပါဆန္ဒပြပွဲတွေကိုမျက်ဝါးထင်ထင်တွေ့မြင်နိုင်ဖို့အတွက်အသက်စွန်ပြီးအကောင်းဆုံးတင်ပြနေတဲ့မြန်မာနိုင်ငံကသတင်းသမားတွေရင်ဆိုင်နေရတဲ့အခြေအနေတွေကိုနားဆင်ခဲ့ရတာပါ။အခုတော့နေဆက်ဒေသကစီးရင်တင်းမာမှုကိုလည်းကြည့်ရအောင်ပါ။ကရင်ပြည်နယ်တောင်ပိုင်းကော့ကရိတ်ခရိုင်တွင်မှာ KNU တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားပြီးမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုရှိတဲ့အကြောင်းကိုတော့မအေးမာကသတင်းပေးပို့ပါရခင်ဗျာ
။ကရင်ပြည်နယ်တောင်ပိုင်းကော့ကရိတ်ခရိုင်ထဲကမြန်မာတပ်မတော်နဲ့ကရင်တပ်တွေထိတွေ့မှုဖြစ်စဉ်မှာမြန်မာတပ်မတော်ဘက်ကထိခိုက်ဒေဆုံးမှုတွေရှိခဲ့ကြောင်း KNU တွဲဖက်အတွင်းရေးမှူးနှင့်ဖလိုစောလာထုံးကပြောပြပါတယ်
။ဒီတော့မနေ့ကဖြစ်သွားတာတော့ဒီဥပဒေရခင်ရတက်မှာ၆မှာတော့ခုနကပြောတဲ့ဒီစစ်ပြုံးမှုဖြစ်သွားတယ်လေအဲ့ဒီရှိတော့ရှိတာပဲ။ ဟုတ်တယ်အဲ့ဒါကတော့ကြိုးပြချက်ရတော့ဟိုဥဒါပေါ့နော်သမ္မတပကခိုင်မင်းကဒီသမ္မတရှိတာပေါ့နော်အဲ့ဒါတော့ဒီရင်ပြင်းနေမှာလဲစိရောက်ချော်ရေးကောင်းစီကိုစန့်ကျင်ကန့်ကွက်မှုတွေကနေစဉ်ဖြစ်ပေါ်နေတာကြောင့် ကျပ်ပြီးတော့ဒီတော့ဟိုသနတ်ပေါ်တုံးနေရတော့ရှိနေသေးတော့ပေါ့နော်အဲ့ဒီပုံမှာလဲဟိုဒီသမ္မတဘက်ကဒီကြီးကြီးရဲ့နေပါတဲ့သူမှုတွေရလဲခဏဒီဟိုဥက္ကဋ္ဌတွေရှိလာတဲ့အနေထားတော့တွေ့ရတော့ပေါ့နော်ဟုတ်ကဲ့ခဏကျွန်တော်ဘက်ကတော့ကိုယ့်ရဲ့ဒီဥဒါပေါ့နော်ပြင်ရဲ့တိတ်ကျုံနေနေမှာရှိတဲ့ဒီပေါ်ဝင်မှုပေါ်မှာတော့ဒီဥဒါပေါ့နော်လူအတဲ့ကောင်းရဲ့မှုတွေရတော့လောက ဒီကျေဒီကလာမှာတော့ဟိုတစ်ခါလဲတမ်းတော့ပဲကလဲအနာပေးတာကျွယ်လူလူတွေကလည်းကနာကနာကြောင့်မဖြစ်တဲ့အတွက်ကျွန်တို့ဒီကအောက်ချီမှာလဲကနာဒီဥဒါပါနော်ဟိုဆင်းရှင်ကနာဖြစ်တာနေအောင်ဒီသွားလာလာတာတွေကစကျွန်တို့ဟိုဥဒါပါနော်ဟိုသင်္ကြန်တဲ့တော့ဒီသင်္ကြန်တွေကနာဒီရှိနေတာနော်တစ်ခါလဲကနာဒီလက်ခံမှာဒါအလုပ်တွေလိုအပ်တာပေါ့နော်အဲ့ဒီပုံမှာတော့ကနာကျွန်တို့ဒီ
ဒီနေ့လည်းကျွန်တော်တို့ရတာပေါ့ဒီမရှိတဲ့ပုံမှာနောက်ငင်းငင်းကလည်းကျွန်တော်တို့ရင်းမှာပုံမှာတော့ဒီပြည်မှုကတော့ခုနကဒီမဖြစ်တာပေါ့နော်အနေတုံးကတော့ကရင်ပြည်နယ်မြောက်ဒီမြို့မှာဆက်ရနာရှင်စန့်ကျင်စာနာပြသူတွေကိုဖမ်းဆီးတာနဲ့ပတ်သက်လို့ပြန်လှုပ်ပေးဖို့အတွက်ကရင်လက်နက်ကိုင်နေနဲ့ရဲတွေကြားအခြေအတင်ပြဿနာတက်ခဲ့တာတွေလည်းရှိပါတယ် KNU ဘက်ကတော့ဆန္ဒပြနေသူတွေကိုသူတို့အနေနဲ့တွင်ဝန်းရံဖြည့်ရှင်းမှုတွေသာလုပ်ခဲ့တယ်ဆိုပြီးပြောခဲ့ကြပါတယ်ရှင်။
စီအေးတင်မှမူအခြေအနေကိုဗီအိုအေသတင်းတော့မအေးမာကတိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ခဲ့တာပါအခုတော့နိုင်ငံတကာသတင်းလွှာတပုတ်ဘက်ကိုလှည့်ကြည့်ပါလေသတိလင်္ကာနိုင်ငံဟာအနာဂတ်မှာမတည်ငြိမ်မှုတွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေကြုံလာရွယ်ရှိတယ်လို့ကုလသမဂ္ဂလူအခွင့်ရေးကောင်စီကိုတင်သွင်းတဲ့အစီရင်ခံစာမှာသတိပေးထားပါတယ်အတိတ်ကကျူးလွန်မှုတွေနဲ့ကျူးလွန်ခံရသူတွေတရားမျှတမှ ွက်လာတာပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က VOA သတင်းနောက်လီဇာရှရိုင်းပေးပို့တဲ့သတင်းကိုတော့ကိုအောင်မြတ်သူပြောပြမှာပ
ါဒီအင်္ဂလန်နိုင်ငံဟာအနာဂတ်မှာမတည်ငြိမ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြုံတွေ့လာပွဲရရှိတယ်လို့ဥရောပကလူခွင့်ရေးကောင်စီကိုတင်သွင်းတဲ့အစီရင်ခံစာမှာသတိပေးထားပါတယ်အတိတ်ကကျူးလွန်မှုတွေနဲ့ကျူးလွန်ခံရသူတွေတရားမျှတမှုရရှိစေဖို့အတွက်ဒီလင်းကအစိုးရကပြုရင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့ထပ်တလဲလဲပြက်ကွက်နေတာကြောင့်လည်းအခုလိုသတိပေးတဲ့အစီရင်ခံစာပေါ်ထွက်လာတာပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က VOA သတင်းတောက်လီဆာရှလင်းသတင်းပေးပို့လာတာကိုတင်ပြပေးချင်ပါတယ်26နှစ်ကြာပြည်တွင်းစစ်ရဲ့နောက်ဆုံး6လအတွင်းဒီလင်းကလုံခြုံရေးတပ်ဖွဲ့ဝင်တွေကထောင်ပေါင်းများစွာသောတမယ်မျိုးတွေကိုတပ်ဖြတ်ခဲ့ပြီးအမျိုးသမီးတွေကိုလည်းအတမပြုကျင့်တပ်ဖြတ်ခဲ့ကြတယ်လို့ဆွတ်ဆွဲချက်တွေလည်းရှိခဲ့တာပါပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့တရားလွတ်လပ်တပ်ဖြတ်ခြင်းဖမ်းဆီးနှိပ်စက်ခြင်းနဲ့အထမပြုခြင်းနဲ့မှတ်တမ်းတွေပါဝင်ပါတယ်။အချို့သောဖောက်ပြကျူးလွန်မှုတွေကိုအစိုးရတပ်ဖွဲ့ဝင်တွေနဲ့တမီးလူမျိုးရေးကြားသပုံအဖွဲ့နှစ်ဖက်စလုံးကကျူးလွန်ခဲ့ကြတယ်လို့လည်းမှတ်ချက်ပေးထားပါတယ်။ဒီအင်္ဂလန်နိုင်ငံရဲ့လက်ရှိအခြေအနေကိုအကဲဖြတ်ထားတဲ့အစီရင်ခံစာကိုကုလသမဂ္ဂလူခွင့်ရေးကောင်စီအကြီးအကဲမစ်ချယ်ဘက်ချလက်ကတင်သွင်းမှာဖြစ်ပြီးတော့ပရိပကဖြစ်ပြီး12နှစ်နီးပါးအထိအကျူးလွန်ခံရသူတွေရဲ့တရားမျှတမှုအတွက်ဘာမှလုပ်မထားဘူးလို့သူမကပြောပါတယ်။
The impact on thousands of survivors from all communities is devastating.
လူအဖွဲ့အစည်းအလားဆုံးမှာအသက်ရှင်ကျန်ရစ်ခဲ့သူတွေအပေါ်မှာတည်ရောက်မှုကတိတ်ကိုဆိုးဝါးလွန်းပါတယ်။ဒါအပြင်ဒီလိုအတိတ်ကတက်ဖြတ်ကျူးလွန်ခဲ့တာမျိုးကိုအားပေးအားမြှောက်ပြုတဲ့စနစ်စုဖွဲ့ပုံမူဝါဒနဲ့ပုံကိုယ်တွေရှိသေးပဲဖြစ်ပြီးမကြသေးခင်ကဆိုရင်ထပ်တောင်းမှတိုးလာပါတယ်။ညှဉ်းနှံမှုတွေကိုဖော်ထုတ်တာမျိုးနဲ့အတိတ်ကချိုးဖောက်မှုတွေကိုပြုပြင်တာမျိုးတွေဟာလူခွင့်ရေးကောင်စီလှုပ်ဆောင်ချက်တွေရဲ့အရေးကြီးတဲ့ကာကွယ်တားဆီးရေးနည်းလမ်းတွေဖြစ်ပါတယ
်။ဆလတ်ဘီကော်မရှင်နာမင်းကြီးဘက်ချလက်ကပြီးခဲ့တဲ့နှစ်ကစိုးရင်ပွဲရအလားအလာတွေကလူမှုရေးနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေကိုပျက်စီးစေခဲ့တယ်လို့ဆိုပါတယ်။သူမကအလျင်မြန်ရော့နယ်လာနေတဲ့တီးလင်းကနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်နဲ့အမီကိုကင်းတဲ့တရားစီရင်ကိုလည်းထောက်ပြထားပါတယ်။သူမကအရေးကြီးတဲ့ရပ်ပတ်လုပ်ငန်းတွေမှာကြီးထွားလာနေတဲ့စစ်တပ်ရဲ့အခန်းကဏ္ဍကဒီမိုကရေစီအုပ်ချုပ်ရေးကိုကျူးကျော်ထိပါလာနေတယ်လို့သတိပေးထားပါတယ်။
The continued failure to implement comprehensive reforms or to bed personnel.
လူတွေကိုစစ်ဆေးဖို့တလူရပါတယ်။ရာဇဝတ်မှုတွေနဲ့လူအခွင့်အရေးအကြီးအကျယ်ချိုးဖောက်တယ်လို့အဆွတ်ဆွဲခံရတဲ့လုံခြုံရေးအရာရှိတွေကိုအစားထိုးဖို့နဲ့တိရိလင်္ကာကကာလကြာမြင့်လှပြီးဖြစ်တဲ့စနစ်နဲ့ဖွဲ့စည်းမှုဆံရပြဿနာတွေစတဲ့မဖြစ်မနေလှုံ့ဆော်ရမယ်ပြုပြင်ပြောင်းလဲရေးတွေကိုအကောင့်ထည့်ဖော်ဖို့ဆက်ပြီးပြက်ကွက်နေစေဖြစ်ပါတယ်။အခုတော့ချိုးဖောက်ကျူးလွန်မှုတွေကထပ်ပြီးဖြစ်လာစေဖို့အချက်ပြလက္ခဏာတွေကိုရှင်းရှင်းလင်းလင်းတွေ့နေရပါပြီ
။မျိုးသားရေးပစ်စင်တွေမှာပြစ်ဒဏ်ကင်းလွန်ခွင့်မရှိစေရေးတကားကိုအစိုးရကအကြီးအကျယ်ပိတ်ဆို့ထားပြီးကျူးလွန်ခံရသူတွေအတွက်တာဝန်ယူမှုတာဝန်ခံမှုကိုနိုင်ငံတကာအဆင့်ထိချက်ထွင်နည်းလမ်းရှာဖို့သူမကလူ့အခွင့်အရေးကောင်စီကိုတိုက်တွန်းလာပါတယ်။ဒီလင်္ကာနိုင်ငံရဲ့ဝန်ကြီးဒန်နစ်ဂွာနာဝဒနာကတော့ကော်မရှင်နာမင်းကြီးရဲ့အစီအခံစာကိုညှင်းဆိုပါတယ်
။ The contents of the report are rife and factual inaccuracies.
အစိုးရခန္ဓာထဲမှာပါတဲ့ဟာတွေကအချက်လက်အားဖြင့်မတိကျပါဘူးနိုင်ငံတကာအဆင့်အကြမ်းဖက်အဖွဲ့ဖြစ်တဲ့တမီးကြားတပုံအဖွဲ့ကျူးလွန်ခဲ့တဲ့ချိုးဖောက်ရက်စက်မှုတွေနဲ့ဒန်းတူထားပုံမျိုးလည်းရှိပါတယ်တိုင်းပြည်ရဲ့အချုပ်အခြာအာဏာနဲ့လူတွေရဲ့အသက်ကိုကာကွယ်ဖို့အစိုးရကတရားဝင်အရေးယူဆောင်ရွက်ခဲ့တာဖြစ်ပါတယ
်ဆက်လက်ပြီးတီးလင်္ကာနိုင်ငံရဲ့ဝန်ကြီးကဒီလိုအစိုးရခန္ဓာကိုအခြေပြုပြီးထွက်ပေါ်လာမဲ့ကောင်စီရဲ့ဆုံးဖြတ်ချက်ကိုညှင်းဆိုသွားကြဖို့အဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုသွားပါတယ်
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့Tomorrow view in Myanmar by Pema Samyana ကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view in Myanmar by YouTube လိပ်စာက youtube.com/viewabamese channel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကိုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးပါခင်ဗျာကျွန်တော်တို့ VOA ကိုဝေဖန်ကြံပေးစာတွေနဲ့အတူသောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းဆိုလို့ရဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ကိုတိုက်ရိုက်ဖုန်းနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းတွေကိုတော့ကိုအောင်မြတ်သူကပဲပြောပြမှာပ
ါမြန်မာအချက်တဲဟာအာဆီယံရဲ့အချက်တဲပဲဆိုတဲ့ခေါင်းစဉ်နဲ့နီကီအေရှားသတင်းအွန်လိုင်းမှာကပီချောင်ကရဗွန်ရေးသားတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလရဲ့အာဏာသိမ်းမှုအတွက်မြန်မာရဲ့လုပ်ရက်ကိုအရှိတအောင်ရှာနိုင်ငံများအသင်းအာဆီယံကဆက်ပြီးတော့အကာအကွယ်မပေးနိုင်တော့တာဟာရှင်းလင်းလင်းရှိနေတယ်လို့ဆိုပါတယ်ဆေးဥစုကိုအထူးကြံထားလိုက်တာထက်အာဆီယံခေါင်းဆောင်တွေဟာဒီမိုကရေစီဖြစ်စဉ်တွေကိုဆက်လက်ထိန်းသိမ်းထားစေတာမျိုးကိုပေါ်ညွှန်းနေတယ်လို့လည်းဆောင်းပါးမှာရေးသားထားပါတယ်။ဒီတကမအောင်မြင်ရင်နိုင်ငံတကာစာမျက်နှာမှာအာဆီယံရဲ့ဂုဏ်သတင်းကိုအကြီးအကျယ်ထိခိုက်စေမှာဖြစ်ပြီးဂျာဝင်ဖြည့်ရှင်းရေးမှာလည်းနိုင်ငံတကာရဲ့မျှော်လင့်ချက်တွေကိုပျောက်ကွယ်သွားစေမှာဖြစ်တယ်လို့ဆိုပါတယ်။အာဆီယံစာချုပ်မှာအဖွဲ့ဝင်နိုင်ငံတခုကိုထုတ်ပယ်ဖို့မပြတ်ထန်းတာပေမဲ့လည်းမြန်မာကိုယာယီရက်ဆိုင်ကြလို့ရတယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။အာဆီယံနိုင်ငံရဲ့ဝန်ကြီးတွေဆွေးနွေးကြဖို့အင်ဒိုနီးရှားနိုင်ငံကတိုက်တွန်းနေစင်မှာပဲအချိန်ကတစစကုန်ဆုံးလာတယ်လို့ရေးသားထားပါတယ်။အခြားတစ်ဖက်မှာလည်းမြန်မာနိုင်ငံထဲမှာထိမနိုင်တင်မရထိတိုက်ရင်ဆိုင်မှုတွေဖြစ်မလာခင်မှာသဘောတူညီမှုတွေရရမယ်ဆိုတာကိုလည်းအာဆီယံနိုင်ငံရဲ့ဝန်ကြီးတွေကသိထားတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒီတော့အတွင်းမြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့နိုင်ငံရဲ့ဝန်ကြီးဦးဝနမောင်လွင်နဲ့အင်ဒိုထိုင်းနိုင်ငံရဲ့ဝန်ကြီးတွေဖြစ်ကြတဲ့ Retno Masudi နဲ့ဂျွန်ပရာမိုဝတ်တနီတို့ရဲ့အမှတ်မတင်တွေ့ဆုံမှုတွေရှိခဲ့ပြီးလာမယ့်အပတ်တည်းမှာအာဆီယံနိုင်ငံသားရေးဝန်ကြီးများအထူးအစည်းအဝေးကို ဂျကာတာမှာပြုလုပ်ဖို့ရှိနေတယ်ဆိုပြီးစောင်းမမှဖော်ပြထားပါတယ်။အာနာသိမ့်ယူပြီးနောက်နေ့မှထုတ်ပြန်တဲ့အာဆီယံကြီးညာချက်ထဲမှာတော့မြန်မာဟာအာဆီယံဗြိတိန်ယံစာချုပ်ထဲမှာပါတဲ့စည်းမျဉ်းတွေကိုလိုက်နာမယ်လို့မျှော်လင့်ကြောင်းဖော်ပြထားပါတယ်။မြန်မာအာနာသိမ့်ဩဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာဆီယံအနေနဲ့ဖြောင်းပြရမှာထိုင်းနိုင်ငံကအဓိကကဏ္ဍကပါဝင်မယ်လို့ဆိုပါတယ်။ကိုယ်တိုင်လည်းဗိုလ်ချုပ်ကြီးအောင်ဖြစ်ခဲ့တဲ့ပရာယုတ်ချန်ဝန်ကြားထံမှကိုစွမ်းညံစွမ်းအပြင်အကူအညီပေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပုဂ္ဂိုလ်ရေးရာစာပေးပို့ပြီးမြစ်တာရက်ခံထားခဲ့လို့ဖော်ပြထားပါတယ်။ထိုင်းဘက်ကလည်းမြန်မာအကြက်တဲကိုငင်းငင်းတန်းတန်းဖြည့်ရှင်ဖို့မျှော်လင့်ကြောင်းဖော်ပြခဲ့ပြီးထိုင်းနိုင်ငံတကာတန်းနဲ့ချီတဲ့မြန်မာလူ့သမားတွေကိုဥပဒေချိုးဖောက်မှုမရှိရင်အကာအကွယ်ပေးသွားမယ်လို့ဆိုပါတယ်။အခြားတစ်ဖက်မှာတော့စင်ကာပူ၊မလေးရှား၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကအထူးစိုးရိမ်ကြောင်းဖော်ပြပြီးစင်ကာပူနိုင်ငံကဆန္ဒပြသူတွေပေါ်ပစ်ကတ်နေနေတာကိုလက်သက်မခံနိုင်ဘူးလို့ဆိုပါတယ်။စင်ကာပူနိုင်ငံသားရေးဝန်ကြီး VVM Balakrishnan ကတော့ပိတ်ဆို့အရေးယူခြင်းကအသာမန်လူတွေကိုထိခိုက်စေရုံမကအာဆီယံရဲ့ဘုံသဘောအမြင်ကိုပါထိခိုက်စေတယ်လို့ဆိုပါရတယ်။ဒါ့ပေမဲ့လည်းဆေးအုပ်စုအနေနဲ့အာဆီယံဟာတီးခန့်စိတ်ကုန်ခန်းသွားနိုင်တာကိုသတိပြုဖို့လိုတယ်လို့ပြောပါရတယ်။စင်ကာပူအနေနဲ့ဆန္ဒပြသူတွေတည်ဆုံမှုပေါ်မှာတင်းမာတဲ့သဘောထားရှိတယ်ဆိုတာကိုလည်းပြသခဲ့ပြီးဖြစ်တယ်လို့ဆိုပါရတယ်။မြန်မာဆေးအုပ်စုကဆက်ပြီးခေါင်းမနေပြီးငြင်းငြင်းစွာဆန္ဒပြသူတွေကိုစနစ်တကျဆက်လက်ပြင်းနေမယ်ဆိုရင်အာဆီယံအနေနဲ့မြန်မာကိုဆုံးမဖို့ဖိအားတွေရှိလာနိုင်တယ်လို့យေတာထားပါဗျ။ဒီလိုဖြစ်လာမယ်ဆိုရင်တော့ဘယ်လိုအရေးယူမှုမျိုးမဆိုအာဆီယံရဲ့54နှစ်ရှိပြီဖြစ်တဲ့တမိုင်းမှာတခါမှမပေါ်ဘူးတဲ့ဖြစ်ရမျိုးဖြစ်လာမှာဖြစ်ပြီးဒါနောက်ဆုံးရလက်လက်ဖြစ်တယ်လို့យေတာဖော်ပြထားပါဗျ။အပြည့်စုံတော့ www.asianniki.com မှာဖတ်ရှုနိုင်ကြပါခင်ဗျာ
။အခုတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့အချိန်ရောက်လာပါပြီ။အာနာသိန်းနာရဲ့မြန်မာစစ်တပ်အာနာစွန့်လွှတ်ရေးအတွက်စီးပွားရေးအဖြစ်အားပေးဆောင်ရွက်မှုကလည်းအရေးပါတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ကပြောပါတယ်အာနာသိမ့်ပြီးတလတာအတွင်းနိုင်ငံတွေမတည်ငြိမ်ဖြစ်မှုတွေကြောင့်ပြည်တွင်းပြည်ပစီးပွားဆက်ဆံမှုငွေကြေးစီးဆင်းမှုတွေမှာပါထိခိုက်မှုတွေရှိနေတာပါဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထက်ကတင်ပြထားပါတယ်
မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်လက်ရှိအာဏာရယူထားတဲ့စစ်တပ်ကဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအာဏာယူပြီး3ရက်မြောက်နေ့မှာပဲနေပြည်တော်ကသမရအိမ်တော်မှာထိတ်တန့်စီးပွားရေးလုပ်ငန်းရှင်ကြီးများနဲ့တွေ့ဆုံခဲ့တာပ
ါ COVID-19 ရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်အရှိန်ပြင်းပြင်းနဲ့ထိရောက်စွာထိန်းချုပ်ဆောင်ရွက်ရမှာဖြစ်ပါကြောင်းအဒီလိုဆောင်ရွက်ချိန်မှာစီးပွားရေးလုပ်ငန်းများပုံမှန်လုပ်ငန်းများကိုမထိခိုက်ရန်လဲစောင့်ရက်ရန်လိုပါကြောင
်းမြန်မာနိုင်ငံမှာ COVID-19 ဖြစ်ပွားမှုကြောင့်နိုင်ငံတော်အသွားလာကန့်သတ်ပိတ်ပင်မှုတွေကိုဖယ်ရှားပေးမယ်အကြောင်းစစ်တပ်ကဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလက်ထက်မှာစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်ပြီးနိုင်ငံစီးပွားရေးဥမော်လာစေဖို့မျှော်လင့်တဲ့အကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ်ဒါပေမဲ့စစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကအာဏာယူပြီးတရင်တပတ်အကြာမှာလမ်းပေါ်ထွက်ဆန့်ကျင်ဆန္ဒပြပွဲတွေကြောင့်မြမစီးပွားရေးလုပ်ငန်းတွေကပြန်မဆနိုင်သေးသလိုနိုင်ငံတကာရဲ့တန်းခတ်ပိတ်ဆို့မှုကလည်းထွက်ပေါ်လာပါတယ်။မြမစစ်တပ်အာဏာစွန်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးတော့ရှောက်လန်းရေးအတွက်စီးပွားရေးအရာတွန်းအားပေးဆောင်ရွက်မှုကလည်းအရေးကြီးတယ်လို့ကုလသမဂ္ဂဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ထွန်အင်ဒရူးစ်ကVOE ကိုပြောပါတယ
် The generals have shown that they said right out of the gate of this coup
ဗိုလ်ချုပ်ကြီးများအနေနဲ့အားလုံးနဲ့အဆင်ပြေပြေရှိလို့ပြီးစစ်ပွားရေးကိုလည်းပုံမှန်လဲပတ်ဖို့ဆန္ဒရှိတယ်ဆိုရာကိုပြသထားပြီးဖြစ်ပါတယ်တဲ့သူတို့အနေနဲ့ဖွံ့ဖြိုးရေးနဲ့စစ်ပွားရေးအပေါ်မှာတိတ်ကိုစိုးရိမ်နေပါတယ်လို့ပြောခဲ့တာပါမြန်မာနိုင်ငံတွင်းမှာစီးပွားရေးလုပ်ငန်းတွေအများအပြားရှိနေပြီးဩဇာလဲကြီးတဲ့တရုတ်လိုနိုင်ငံမျိုးကအထူးအရေးပါတဲ့အခန်းကဏ္ဍကနေပါဝင်နိုင်တယ်လို့လည်းသူကထောက်ပြပါတယ်။မြန်မာစစ်တပ်အာဏာရယူမှုကိုတုံ့ပြန်တဲ့နေရာမှာနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကအရေးကြီးတယ်လို့လည်းသူကထောက်ပြပါတယ်
။ Well, I think they're an important tool. They're part of the toolbox, if you will.
ပြည်ထောင်ခပိတ်ဆို့မှုကလည်းအရေးကြီးပါတယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးတို့အတွက်ကြိုးပမ်းတဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုဟာလည်းအသုံးပြုဆောင်ရွက်ရမယ့်နည်းလမ်းတစ်ခုဖြစ်ပါတယ်လို့ပြောခဲ့တာပါဒါပေမဲ့မြန်မာလုံသားတွေကိုမထိခိုက်စေဘဲဆရာနာရှင်များကိုပဲတီးတန့်ပြစ်မှတ်ထားဒဏ်ခတ်ဖို့ကတော့အရေးကြီးတယ်လို့ယူဆကြောင်းလည်းပြောပါတယ်
လက်ရှိအချိန်ထိတော့အမေရိကန်ကတန်ခတ်ပိတ်ဆို့မှုမှာမြန်မာနိုင်ငံရဲ့ဗန်ဒါငွေဒေါ်လာတန်1000ကိုထိန်းချုပ်ထားသလိုဥရောပသမ္မတဘက်ကလည်းမြန်မာဆိုးရပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအတွက်ဓာတ်ရိုက်ငွေကြေးထောက်ပံ့မှုကိုဆိုင်းငံ့ထားပါတယ်။ပြည်တွင်းမှာလည်းစစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ဆိုတဲ့ယူဆမှုနဲ့ကုန်ပစ္စည်းတွေဝယ်ယူမသုံးစွဲရေးလှုပ်ရှားမှုတွေလူမှုကွန်ရက်တွေမှာတွေ့လာရပါတယ်။ဒီလှုပ်ရှားမှုတွေမှာပြစ်မှတ်ထားခံရတဲ့စီးပွားရေးလုပ်ငန်းတွေဘက်ကလည်းဆန္ဒပြသူတွေနဲ့တသဘောတည်းယက်တီကြောင်းသူတို့ရဲ့လုပ်ငန်းတွေဟာလှုံ့ဆော်စီယုံသူတွေတစ်ဖက်သက်ဆွတ်ဆွဲနေတယ်လို့မဟုတ်ကြောင်းပြန်လည်ရှင်းလင်းကြေညာနေကြရတာကိုလည်းလူမှုကွန်ရက်တွေပေါ်မှာတွေ့မြင်လာကြရပါတယ်ရှင်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းအတော်များများပိတ်သိမ်းထားရတယ်လို့ပုံမှန်ပြန်လည်လက်ပတ်နိုင်ရေးကလည်းမရေမရာဖြစ်နေကြပါတယ်။အနာသိမ့်ပြီးတဲ့နောက်သတင်းသုံးဖက်ကြာမှာကုမ္ပဏီဝန်ထမ်းတွေနဲ့အလုံမစင်းရင်လှုပ်ရှားမှုမှာပါဝင်နေကြတာနဲ့အတူဥနေဦးလဲသူ့ကုမ္ပဏီကိုပိတ်ခဲ့ပါတယ်
။ So this the current situation really affected our
လက်ရှိအခြေအနေကြောင့်ရေတိုမာရောရေရှည်အတွက်ပါစီးပွားရေးလုပ်ငန်းတွေအပေါ်မှာထိခိုက်ပါတယ်ခဲ့။ရေတိုအနေနဲ့ကတော့အဝယ်ကျသွားပါတယ်။ငွေကြေးလှည့်ပတ်မှုကျဆင်းသွားပြီးငွေကြေးအလွှဲပြောင်းမှလည်းအကန့်အသတ်တွေရှိလာတယ်။ကုန်ကျန်းတည်ယူပို့ဆောင်မှုကလည်းအခက်အခဲတွေ့နေတယ်လို့ဦးနေဦးကပြောခဲ့တာပါ
။
ဦးနေဦးကငွေသီးချောင်းနဲ့ဟင်းကံ့မွှေးကြိုင်တွေကိုဂျပန်ကိုအဓိကထားတင်ပို့နေတာပါ။အခုမတီးမငင်အခြေအနေမှာအယောက်ထက်ဝက်ကျော်ကျသွားတယ်လို့သူကပြောပါတယ်။နောက်ဂျပန်ကိုငွေသီးချောင်းတင်ပို့ဖို့မြန်မာနိုင်ငံတွင်မှာ contract စာချုပ်နဲ့စိုက်ပျိုးရေးလုပ်ငန်းတွေရှိနေပေမဲ့မူလအတိုင်းတင်ပို့ခွင့်ရမလားမြန်မာဘဏ်တွေနဲ့ငွေကြေးအလွှဲပြောင်းဆက်ပြီးလုပ်လို့ရမလားဆိုတာကမသေးကြတော့ဘူးလို့သူကပြောပါတယ်။နောက်တစ်ခုကြုံတွေ့လာရတဲ့အခက်အခဲကဝန်ထမ်းတွေကိုလစာဆက်ပြီးပေးနိုင်ရေးဖြစ်ပါတယ်
။ So we pay the their full salary for this month.
ဒီလအတွက်တော့ဝန်ထမ်းတွေကိုလစာအပြည့်ပေးပါတယ်တဲ့။ဒါပေမဲ့လက်ရှိအခြေအနေအရနောက်2လ3လလောက်ဆိုရင်တော့လစာအပြည့်ပေးနိုင်ပါမလားမသေးကြဘူးလို့ဦးနေဦးကပြောခဲ့တာပါ။လောလောဆယ်မှာတော့သူ့ဝန်ထမ်းတွေလည်းအလုံမစင်းရေး CDM မှာပူးပေါင်းနေကြပြီးသူကလည်းထောက်ခံပါတယ်လို့ပြောပါတယ
်။ We supported this CDM movement because we do not want to go back.
ရင်းကလို့ဆရာနာရှင်စနစ်ကိုပြန်မရောက်ချင်တာကြောင့်အရက်ဖက်ဝန်ထမ်းတွေရဲ့ CDM အနာဖီဆန်ရေးလှုပ်ရှားမှုကိုထောက်ခံပါတယ်တဲ့ဝန်ထမ်းတွေကလည်းဆန္ဒပြတာနဲ့ပတ်သက်ပြီးဘာမှဝင်ရောက်ဆွတ်ဖက်တာမရှိပဲသူတို့စိတ်ကြက်ရွေးချယ်လုပ်ကိုင်နှံ့ကြပါတယ်လို့ပြောသွားတာပ
ါ I want to convey the message to the world that the
လွတ်လပ်မှုနဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေနဲ့အတူယက်တီချဖို့နဲ့မြန်မာပြည်သူတွေရဲ့လိုလားချက်တွေကိုအလေးထားနားထောင်ကြဖို့ကဘာကြီးကလည်းအသိပေးလိုပါတယ်လို့လုပ်ငန်းရှင်ဦးနေဦးကပြောပါတယ်နိုင်ငံတော်မှာဆင်အနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေကြောင့်တည်ယူပို့ဆောင်ရေးနဲ့ဘဏ်လုပ်ငန်းတွေမလဲပတ်နိုင်ကြပါဘူးစီးပွားရေးလုပ်ငန်းတွေလည်းပိတ်သိမ်းခဲ့ရပြီးရှေ့ရေးကမရေမရာဖြစ်နေပါလိမ့်ရှင
်အခုနားဆင်ကြရတဲ့စီးပွားရေးကဏ္ဍအပြီးမှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံကဂီတချစ်မြတ်နိုးတဲ့ဂျန်စီမျိုးဆက်တဲ့လူငယ်တွေရဲ့အာနာရှင်စန့်ကျင်ရေးတချင်းတပုတ်ကိုကမ္ဘာနိုင်ငံဆောင်ကဂီတချစ်သူတွေကနေအွန်လိုင်းပေါ်မှာစုပေါင်းပြီးတော့မြန်မာလူတည်ဆုံနေကြပါတယ်မြန်မာပြည်သူတွေနဲ့တသားတည်းရပ်တည်နေတယ်ဆိုတာကိုပြသတဲ့အနေနဲ့ Revolution ဆိုတဲ့တချင်းကိုတည်ဆုံနေကြတဲ့အကြောင်းမတ်စုမြတ်မုံကတင်ပြထားပါတယ်
တို့ရဲ့ယုံနဲ့သွေးသားတို့သည်အာနာရှင်ကြာဆုံးဖို့ဖြစ်ရမည
်မြန်မာနိုင်ငံကဆန္ဒပြသချင်းတစ်ပုဒ်ဖြစ်တဲ့တော်လန်ရေးလို့အဓိပ္ပာယ်ရတဲ့ Revolution ဆိုတဲ့သချင်းကိုနိုင်ငံဆောင်ကနိုင်ငံသားတွေမြန်မာလူတည်ဆူနေကြတာဖြစ်ပါတယ်ဆရာနာသိန်းအုပ်ချုပ်နေတာကိုစန့်ကျင်ကန့်ကွက်နေကြတဲ့မြန်မာနိုင်ငံကပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့အခုလိုမျိုးဆန္ဒပြတခြင်းကိုနိုင်ငံပေါင်းစုံကဂီတချစ်သူမိတ်ဆွေတွေအွန်လိုင်းပေါ်မှာစုစည်းပြီးတော့တည်ဆူနေကြတာဖြစ်ပါတယ်
။ငါတို့ရဲ့အယုန်နဲ့အသွေးအသားတို့ဒီအာနာရှင်ကြာရှုံးဖို့ဖြစ်ရမည်။ဒီ အဲ့ဒီတချင်းကိုတချင်းတွေတွားကို minor key လို့ကျမတို့ပြောတယ် minor key ဆိုတာသိခွန်းနေတယ်သိဆိုခန်းစားချက်တအားဝင်နေတယ်ဒါပေမဲ့တအားကုန်ယူတယ်အတူတူပဲပေါင်းဆက်နေတယ်เนาะဒါဆိုကျမတချင်းနဲ့အဲ့ဒီတချင်းအကောင်းဆုံးတချင်းတုံးတယ်ကျမဟိုတချင်းစာရေးဆရာမဘသူဖြစ်ဖြစ်ဟိုနောက်မှာအနာကမှာကျမတွေးကြည့်နေပပလီစရာဟိုရိုးရိုးပဲတချင်းအကောင်းဆုံးတချင်းဖြစ်ပဲ
မြန်မာပြည်သူတွေနဲ့အတူရှိနေတယ်ဆိုတာကိုပြသဖို့ Sink Solidarity with Myanmar Citizens ဆိုတဲ့အစီအစဉ်နဲ့နိုင်ငံတကာကလူမျိုးစုံ online ပေါ်မှာစူးစီးတည်ဆောက်နိုင်အောင်လို့စီစဉ်ပေးတဲ့ American လူမျိုးဂီတပညာရှင်တယောက်ဖြစ်ပါတယ်မြန်မာနိုင်ငံတွေကဂီတချစ်တဲ့လူငယ်တွေကဆရာနာရှင်ကိုဂီတနဲ့ဆန့်ကျင်စန္ဒပေါ်ထုတ်နေကြတာကိုကမ္ဘာတစ်ဝှမ်းမှာရှိကြတဲ့ဂီတချစ်သူမိတ်ဆွေတွေကလည်းဂီတနဲ့အားပေးထောက်ခံနေကြတာဖြစ်ပါတယ်
CDM the chain edit CDM the chain revolution ကိုအစ်မဟို Facebook ပေါ်မှာနားထောင်ဟိုကြာကြာချင်းကျမကတချင်းစာသာတချင်းဒေသတချင်းtiming လေအကုန်လုံးပေါင်းတဲ့နော်ဟိုဒီအဲ့ဒီကျမကိုပိုင်ခန်းဆက်ချက်ဟိုဟိုကိုထိခိုက်နေတယ်ကျမထက်နားထောင်တဲ့အခါမှာကျမစဉ်းစားနေတယ်ဟိုမြန်မာပြည်သူလူများအတွက်ကျမဘာလုပ်နိုင်မလဲဒါဆိုကျမစဉ်းစားနေတယ်ကျမတို့ရဲ့နိုင်ငံခြားသားလူမျိုးဟိုဘသူဖြစ်ဖြစ်ဟိုဂီတသမားတို့မဟုတ်ဂီတသမားမဟုတ်ပြင်မဲ့ကိစ္စမရှိဘူးကျမတို့ဟိုနီးနီးညွန့်ညွန့်အဆီဇန်တစ်ခုလုပ်လျင်ဘယ်လိုပြားမလဲကျမစဉ်းစားနေတယ်ဒါဆိုအဲ့ဒီအချိန်မှာပြီးခဲ့တဲ့နှစ်ပတ်မှာကျမတငယ်ချင်းနယူးယောက်မှာအဖွဲတစ်ခုရှိတယ်ကျမသူ့ကိုပြောတယ်ကျမတို့အဲ့ဒီတချင်းစားတာမြန်မာစကားသုံးရင်ကျမတို့အားလုံးကိုတချင်းဆိုရင်ဆိုကြရင်အဲ့ဒါကောင်းလာအတေးဖြစ်ရှိတယ်ပိုအနဲ့အဆိုင်ဖြစ်နေတယ်ကျမထင်တယ်ဒါဆိုသူပြောတယ်အေးဒါပေမဲ့ဘသူမှဟိုမြန်မာစကားမပြောတတ်ဘူးเนาะကျမပြောတယ်ခေစားမရှိဘူးဟိုရိုးရိုးပဲစာသားတအားရိုးရိုးဖြစ်နေတယ်เนาะဟိုကဘာမကြည့်ဘူးအဲ့ဒါတချင်တအားကောင်းနေဒါပေမဲ့နည်းနည်းခက်တယ်တော်ခက်တယ်ဒါပေမဲ့အဲ့ဒီတချင်ကို direct you know ရိုးရိုးပဲဟိုစကားတုံးနေတယ်ဒါဆိုရင်ကျမထင်တယ်โอเคလုံးလုံးရတယ
်ဆိုဖို့တချင်းနေပေါ့နော်အတန်ထွက်တွေကိုဆရာမရေးပေးလိုက်တာလားသူတို့ဘယ်လိုမျိုး
Yeah yeah သူနားထောင်တယ်နားထောင် you know နားထောင်တချင်းနားထောင်ခါမှာဟိုဂီတသမားတော့ဟို notes ဖတ်တတ်တယ်လူတယောက်နဲ့တယောက်သူ notes ကြည့်တယ
်ဆရာမတို့အဲ့လိုမျိုးလောက်ရတဲ့ရည်ရွယ်ချက်ပေါ့နော်ဘာဖြစ်လို့ဒီလိုမျိုးမြန်မာတချင်းကိုဒီနိုင်ငံသားတွေဝိုင်းပြီးတော့မြန်မာအတန်ထွက်တယ်မြန်မာလိုမျိုးဆိုပြီးတော့ဝိုင်းဖွဲ့ဆိုတဲ့ဗီဒီယိုလောက်ရတဲ့ရည်ရွယ်ချက်ကရောဘယ်လိုကြောင့်ပါလဲရှင်
ဒီချက်ဆိုတာဟိုကျမတို့ solidarity ညီညီညွတ်ညွတ်ဟိုပြခြင်းနဲ့ဆိုပြလို့လုံးမလဲစကားပြောရင်စကားပြောလို့ရတယ် yes I stand with Myanmar yes I stand with compassion and human rights and all that English လို့ပြောလို့ရတယ်ဒါပေမဲ့ပြောလို့ရတယ်ဒါပေမဲ့ကျမတို့ဒေးသွားပါရင်ဒေးသွားတဲ့စကားနဲ့ဟိုအားပူရှိပုံရတယ်နော်ဟိုစန္ဒပြနဲ့အာနာပိန်စန်ဂျင်ကိစ္စကိုကျမတို့သဘောတူတယ်ဘေးလို့ပြမလဲအဲ့ဒီသဘောတူတယ်ဆရာမ
ဆောဆောပြောသလိုပေါ့နော်ဆရာမဒီ generation တွေမျိုးဆက်လူငယ်တွေဖန်တီးတဲ့သချင်းကိုကြားတဲ့အတွက်ဆရာမစိတ်ထဲမှာခံစားပြီးတော့ဒီသချင်းကိုလည်းဆရာမဆိုခြင်းစိတ်ပေါက်တယ်ဟိုဝိုင်းပြီးတော့ဒီသချင်းဆိုပြီးတော့လည်းထောက်ခံမှုပြခြင်းတယ်ဆိုတော့အခုမြန်မာနိုင်ငံမှာဒီ CDM နှုတ်ရှားမှုလုပ်နေတဲ့လူတွေကိုအားလုံးကိုဆရာမအနေနဲ့ဗာပြောချင်ပါလဲရှင်
ဒါဆိုလူငယ်မြန်မာလူမျိုးအကုန်လုံးဟောကျမတို့အားပေးခြင်းနဲ့ဒါဆိုအမေရန်တည်င်းကြားနေတဲ့အမေရန်ကျမဟိုအားပေးတယ်နော်လမ်းပေါ်မှာအကုန်လုံးမိသားစုအတွက်ကလေးတွေအတွက်အကုန်လုံးအတွက်တတိရှိဖို့ကျမတို့ယုံကြည်မှုရှိတယ
် American ပြည်တော်စုကဂီတပညာရှင်တစ်ယောက်ဖြစ်ပါတယ်နိုင်ငံစုံကမတူညီတဲ့ဂီတမိတ်ဆွေတွေအပတ်စဉ် online ပေါ်မှာဆုံပြီးတော့မြန်မာပြည်သူတွေကိုအားပေးတဲ့အနေနဲ့တည်ဆူနေကြတာဖြစ်ပါတယ်။သူတို့ဆိုတဲ့ revolution ဆိုတဲ့တခြင်းကိုမူလဖန်တီးခဲ့သူတွေကတော့ Z မျိုးဆက်မြန်မာလူငယ်များလို့အဓိပ္ပာယ်ရမယ် Generation Z MM လူငယ်အဖွဲ့ဖြစ်ပါတယ်။
င်ကောင်းဆောင်တွေအာနာသိမ့်ယူအုပ်ချုပ်နေတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့မြန်မာတိုင်းနိုင်ငံလုံးကပြည်သူအများအများကအိမ်ထဲကနေရောလမ်းမပေါ်မှာထွက်ပြီးတော့ပုံစံမျိုးစုံနဲ့ကန့်ကွက်မကျေနပ်မှုကိုပြသနေကြတဲ့အထက်မှာဂီတနဲ့ဆန္ဒထုတ်ဖော်နေကြတဲ့တွေကလည်းအများအပြားပါဝင်နေတာပါချိုးတက်ဒရီယာတွေလေမှုတ်ဒရီယာတွေတီးခတ်နေကြတဲ့လူငယ်တွေပါတဲ့တန်ဆောင်တီးဝိုင်းအဖွဲ့တီးခတ်တီဆိုကြတဲ့တခြင်းကအာနာရှင်ကိုအလိုမရှိဘူးအာနာရှင်စနစ်ကြရှုံးရမယ်ဆိုတာတွေကိုအဓိကရေးဖွဲ့တီဆိုထားကြတာဖြစ်ပါတယ်အာနာသိမ့်တဲ့အပေါ်လူငယ်တွေဘလို့ခံစားရတယ်ဆိုတဲ့ခံစားချက်ကနေဒီတခြင်းဖြစ်လာတာလို့ Generation CMM အဖွဲ့ကတီဆိုသူတယောက်ကပြောပြပါတယ
်ညီမတို့ရဲ့ညီမတို့ဒီလူငယ်တွေရဲ့အယိုးရဲ့အသွေးရဲ့အသားရဲ့ကဒီအာနာရှင်တွေကြဆုံးဖို့ညီမတို့အခုချိန်မှာအကောင်ဆုံးကြိုးစားသွားမယ်အကောင်ဆုံးရည်တည်သွားမယ်ဆိုတဲ့စိတ်ပဲပါဟုတ
်အာနာသိမ့်တာကိုတက်တက်ကြွကြွဆန့်ကျင်နေကြတဲ့လူငယ်တွေကကိုတက်တဲ့ဂီတပညာနဲ့ဆန္ဒထုတ်ဖော်ဖို့စူးစီးမိခဲ့ကြတာဖြစ်ပါတယ
်။လူငယ်တွေကလည်းအရန်ကိုတက်ကြရတယ်၊ရန်ကိုပါဝင်ကျင်ကြတယ်။သူတို့လည်းသူတို့ရဲ့ဆန္ဒတွေကိုသူတို့တက်ကြွတဲ့အင်အားသူတို့လုပ်နိုင်တဲ့ profession နဲ့သူတို့ဆန္ဒထုတ်ဖော်ကျင်ကြရတယ်။အဲ့ဒီအချိန်မှာညီမတို့စူးစီးရလည်းအရန်လွယ်တယ်။အကုန်လုံးစုပေါင်းပြီးတော့လူလူဖြစ်တာပါ။music ကဘလို့အချိန်နေဘလို့အချိန်ခါပဲရောက်အားလုံးရဲ့ဟိုအသွေးသားတွေကိုဝင်ရောက်နိုင်တယ်လို့ထင်တယ်။ညီမတို့ဒီလို music နဲ့ညီမတို့ဆန္ဒထုတ်ဖော်ကြခြင်းလေဘေးလူတွေလည်းအကုန်လုံးဒီလိုနုံနုံကြကြခံစားရမယ်လို့ညီမတို့ယုံကြည်ထားပါ
ရန်ကုန်မြို့လမ်းတွေပေါ်ကဆန္ဒပြပွဲတွေမှာ Generation CMM လူငယ်အဖွဲ့ရဲ့ Revolution ဆန္ဒပြတခြင်းတာမကနောက်ထပ်စာသားအဓိပ္ပာယ်ထိမိတဲ့အလိုမရှိကဘာမချေဘူး Michael Jackson ရဲ့ They Don't Care About Us စတဲ့တခြင်းတွေကိုလည်းတီးဆိုပြီးတော့အာနာရှင်စနစ်ကိုစန့်ကျင်ဆန္ဒပြနေကြပါရဲ့ရှင်ကျွန်မဆင်မြန်ပါပါ
ဒီနေ့ဆန္ဒပြပွဲတွေမှာကစ်စားနေတဲ့ Revolution ဆိုတဲ့တခြင်းအကြောင်းမဆူမြတ်မွန်တင်ပြသွားတာပါခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ3040 48ကနေလဲရေဒီယိုအတဆင့်ဖမ်းယူနားဆင်နိုင်ပါတယ် Facebook မှာဆိုရင်လဲကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ပြောပြမှာပါ
မြန်မာနိုင်ငံမှာဆင်အာနာသိမ့်မှုအတွက်ကုလသမဂ္ဂဘက်ကအတက်နိုင်ဆုံးအရေးယူဆောင်ရွက်ပေးဖို့ပြီးခဲ့တဲ့တောက်ချနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာတောင်းဆိုခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကတနင်္လာနေ့မှာပုံမှန်အတိုင်းပဲရုံးတက်ပြီးမူလတာဝန်ကိုထမ်းဆောင်နေပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းနဲ့ပတ်သက်ပြီးအပြောင်းအလဲတစ်စုံတစ်ရာမရှိသေးကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကလည်းတနင်္လာနေ့မှာပြောပါတယ်။မြန်မာဆင်အာနာသိမ့်မှုနဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုနောက်ထပ်ဒဏ်ခတ်အရေးယူဖို့ရှိကြောင်းအမေရိကန်သမ္မတအိမ်ဘူရိုကတင်းနှင်လာနေမှာပြောပါတယ်။အခုချိန်ထိတော့ NLD ကိုမြန်မာအစိုးရအဖြစ်နိုင်ငံတကာကအသိအမှတ်ပြုထားစေဖြစ်ပါတယ်လို့တင်းနှင်လာနေကလုတ်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရ Net Price ကထပ်လောင်းပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းဆင်အာနာသိမ့်ဆန့်ကျင်ဆန္ဒပြပွဲတွေမှာအကြမ်းဖက်ဖြိုခွင်းမှုအတွင်းဆန္ဒပြသူတွေတေဆုံထိခိုက်ဒဏ်ရာရမှုအပေါ်ဂျာမနီအစိုးရကအပြည့်အထံကန့်ကွက်ရှုတ်ချလိုက်ပြီးဂျာမနီဆိုင်ရာမြန်မာတပ်အမတ်ကြီးကိုလည်းတင်းနှလာနေကဆင့်ခေါ်ပါတယ်မြန်မာနိုင်ငံဆင်အာနာသိမ့်အဖွဲ့တွင်းကလူပုဂ္ဂိုလ်တွေကိုအရေးယူနိုင်ရေးဗြိတိန်ကဆက်လက်လေ့လာသုံးသပ်နေတဲ့အပြင်စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့စီးပွားရေးလုပ်နေတဲ့လုပ်ငန်းတွေကိုလည်းသုံးသပ်နေတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရပ်ကတင်းနှလာနေမှာပြောပါတယ်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြပွဲတွေအတွင်းကျမ်းမာရေးလုပ်သားတွေကိုပါဖမ်းဆီးထိန်းသိမ်းနေတာကြောင့်ဒီကိစ္စကိုစိုးရိမ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲ Tedros Adhanom Ghebreyesus ကတနင်္လာနေ့ဂျီနီဗာသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ကျေးဇူးပါခင်ဗျာဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်မှုကဒေါခင်မျိုးသက်ဖြစ်ပြီးအသံပိုင်းအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်တော်ရရှင်များနဲ့မြန်မာပြည်သူပြည်သားအားလုံး AND ရဲ့အသွေအသွေကင်းဝေးကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.